Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့မနေ့ကအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးကိုတောင်းဝင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုကမောင်စိုးမင်းနဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်ဗဟိုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်အမေရိကန်ကထိန်းချုပ်ထားတာရုပ်သိမ်းပေးဖို့အမေရိကန်ကွန်ဂရက်စ်တော်ကိုတာလီဘန်တွေအိတ်ဖွင့်ပေးစာရေးလိုက်တဲ့သတင်းဘာသာရေးလွတ်လပ်ခွင့်မရှိတာကြောင့်စိုးရိမ်ရတဲ့နိုင်ငံရှင်းမှာမြန်မာနိုင်ငံကိုအမေရိကန်နိုင်ငံယာယီဌာနကဆက်လက်ထည့်သွင်းထားတဲ့သတင်းဆက်လက်ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဇာကာဝါကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စူးစမ်းနေပေမဲ့တွေ့ခွင့်မရသေးခင်မှာဒေါ်စုနဲ့အနီးဆက်သုံးပုဂ္ဂိုလ်ကိုတွေ့ခဲ့ပါတယ်ဒီအပေါ်မှာနိုင်ငံရေးသုတ်သက်သူတွေရဲ့အမြင်ကတော့
အခုတစ်ခေါက်မှလည်းမြန်မာနိုင်ငံရဲ့ပြည်ပခတ်တွေကိုအမြင်နိုင်ဆွေးနွေးဖို့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရရတယ်ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့
နိုင်ငံရေးအကဲခတ်ဥယျာဉ်ထွန်းဖြစ်ပါတယ်သတင်းလေးအပြီးနားဆင်ရပါမယ်ရန်ကုန်မှာတော့ကျူးရက်ွက်တွေကိုအာဏာပိုင်တွေကတစ်ခုပြီးတစ်ခုဖယ်ရှားနေပါပြီတီးတိမ်မျိုးကိုဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဒေသခံအမျိုးသမီးနှစ်ဦးကိုအဓမ္မပြုကျင့်ပါတယ်မဲဆောက်မျိုးမှာတော့ယာနဲ့ချီတဲ့မြန်မာတွေကိုထိုင်းကကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်ဒီလိုသတင်းတွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသာပတိနေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
အာဖဂန်ဗဟိုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးဗန်နာအေးရပိတ်ဆို့တန်ခတ်ထားတာကိုရုတ်သိမ်းမပေးရင်အာဖဂန်နစ္စတန်နိုင်ငံကနေဒုက္ခသည်တွေအလုံးအင်းနဲ့ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ကွန်ဂရက်စ်တော်ကိုဗိုလ်ထုနေ့ကအိတ်ဖွင့်ပေးစာတစ်စောင်ရေးသားသတိပေးလိုက်ပါတယ်ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေဒါမကဘဲနဲ့အခက်အခဲကြုံနေရတဲ့တန်းနဲ့ချီတဲ့အာဆန္ဒမှုအကူအညီပေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာခီရဲ့ရုံးကအင်္ဂလိပ်ဘာသာအပါအဝင်ဘာသာပေါင်းစုံနဲ့ရေးသားထုတ်ပြန်တဲ့စာမှာဖော်ပြထားတာပါအာဖဂန်နစ္စတန်နိုင်ငံမှာဩဂုတ်လကတကြောပြန်အာဏာရခဲ့တဲ့တာလီဘန်အစိုးရအနေနဲ့လွန်ကျော်ရေးနိုင်ငံရေးတည်ငြိမ်အောင်ဆောင်ရွက်နိုင်ငံကြောင်းပြောဆိုခဲ့ပေမဲ့စီးပွားရေးပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုခဲ့ပါတယ်အာဖဂန်ပြည်သူတွေရင်ဆိုင်နေရတဲ့အခြေခံစိန်ခေါ်မှုဟာဗန်နာရေးအချက်အလက်ဖြစ်ပြီးအာဖဂန်ဗဟိုဘဏ်ရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်ထားတာအဓိကအကြောင်းရင်းဖြစ်နေတွေ့ရှိရတဲ့အကြောင်းလဲအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်
ဆူဒန်နိုင်ငံမြို့တော်ခါတွန်မှာမနေ့ဗုဒ္ဓဟူးနေ့ကစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တဲ့အတွက်နှစ်ဦးသေဆုံးခဲ့တယ်လို့ဒီမိုကရေစီအရေးဆရာဝန်များအဖွဲ့ CDC ကပြောပါတယ်။ဒါ့အပြင်ဆန္ဒပြသူဒါဇင်ပေါင်းများစွာဟာလည်းဒဏ်ရာရရှိကုန်တယ်လို့ပြောပါတယ်။စစ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာတွေဟာမြို့တော်ခါတွန်နေရာအနှံ့တင်သာမကတခြားမြို့တွေမှာလည်းဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမျက်ရည်ယိုပုံးတွေနဲ့လည်းပြစ်ခတ်ခဲ့တယ်လို့မိုဘိုင်းဆက်သွယ်ရေးလိုင်းတွေကိုလည်းဖြတ်တောက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဆန္ဒပြသူတွေဟာအာဏာသိမ်းစစ်တပ်အနေနဲ့အယတ္တအစိုးရလက်ကိုအပြည့်အဝအာဏာပြန်လည်အနှံ့ရေးနဲ့အဲ့ဒီတက်တော်ဝင်ရှိတဲ့စစ်ကောင်းဆောင်တွေကိုတရားခုံရုံးတင်အပြစ်ပေးရေးတောင်းဆိုနေကြပါတယ်။ဆူဒန်နိုင်ငံကိုအယက်ဖက်နိုင်ငံရေးသမားတွေကဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးလှုပ်ဆောင်နေစဉ်မှာစစ်ဘက်ဆိုင်ရာခေါင်းဆောင်တွေနဲ့တင်းမာမှုရှိခဲ့ပြီးနောက်စစ်အာဏာသိမ်းမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတဲ့ယေမန်နိုင်ငံမှာကုလသမဂ္ဂဝန်ထမ်းတယောက်ကိုဟူတီတပုံတွေဖမ်းဆီးထားပြီးအဆက်အသွယ်မရဘဲထိန်းသိမ်းထားတာတပတ်လောက်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
။ Turning to Yemen, I can tell you that the Secretary General is deeply concerned about the arrests and detention of two
ဒီလာဇန်ကကုလသမဂ္ဂဝန်ထမ်းတယောက်ကိုဟူတီတွေဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်အတွင်းမှုချုပ်ကအထူးပဲစိုးရိမ်နေပါတယ်ဖန်ထားတဲ့သူတွေကိုအမြန်ဆုံးပြန်လွတ်ဖို့လဲတောင်းဆိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရစ်နယူးယောက်ကုလသမဂ္ဂရုံးချုပ်ကပေါ်နူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ လူခွေးဆိုင်ရာယုံနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO မှာလက်လုံနေတဲ့ကုလသမဂ္ဂဝန်ထမ်းအမျိုးသားနှစ်ယောက်ကိုတော့နိုဝင်ဘာလ5ရက်နဲ့9ရက်နေ့တွေမှာတီးခြားစီဖမ်းဆီးခံရတာဖြစ်ပါတယ်ဖမ်းဆီးထားသူတွေကိုစွဲချက်တင်အရေးယူတာမရှိသေးတယ်လို့ဖမ်းဆီးရတဲ့အကြောင်းရင်းကိုလည်းမသိရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါယေမန်နိုင်ငံအရေးကုလသမဂ္ဂလူညွန်ရေးကောင်စီမှပြီးခဲ့တဲ့ကြာသပတေးနေ့ကမဆွေးနွေးခင်ဖမ်းဆီးခံရသူတွေကိုပြန်လွတ်ဖို့ဟူတီအာမခန်ပြောကြားခဲ့တဲ့အကြောင်းနဲ့အာမခန်ပြောကြားချက်နဲ့ပတ်သက်လို့လည်းလူညွန်ရေးကောင်စီကိုအတိပေးထားတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရုံးကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂဝန်ထမ်းတွေရဲ့သူခန်းစားခွင့်နေနဲ့အရေးယူမှုကနေကိလို့ခွင့်တွေကိုချိုးပေါက်ပြီးဆက်လက်ဖမ်းဆီးထားဆဲဖြစ်သလိုပြန်လွတ်ပေးဖို့ကတိကိုလည်းပြက်ကွက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်
။ဘယ်လာရုစ်နိုင်ငံအနောက်ပိုင်းပိုလန်နယ်စပ်မှာယာယီတဲတွေနဲ့စခန်းချနေကြတဲ့နိုင်ငံရွှေ့ပြောင်းနေထိုင်ဖို့ကြိုးစားနေကြသူတွေကိုဘတ်စကားတွေနဲ့ပြောင်းရွှေ့သွားကြပြီလို့ပိုလန်အရာရှိတဦးကိုကိုကာပြီးဗိုလ်ထူးနေကသတင်းတွေမှာဖော်ပြထားပါတယ်။အရှေ့လေပိုင်းဒေသကနေလာရောက်ကြသူတွေအများစုပါဝင်တဲ့အဲ့ဒီနိုင်ငံပြောင်းရွှေ့နေထိုင်ဖို့ကြိုးစားသူတွေဟာဒီလနိုဝင်ဘာ၈ရက်နေ့ကတည်းကယာယီစခန်းချနေထိုင်နေကြပါတယ်။သူတို့ထဲကအများစုဟာနေရင်းနိုင်ငံတွေမှာပြည်ပကတွေမတည်ငြိမ်မှုတွေကြောင့်ဂျာမနီအပါအဝင်အနောက်နိုင်ငံတွေကိုအခွင့်အလမ်းတွေရှာဖွေဖို့အတွက်ဝင်ရောက်အခြေချဖို့ကြိုးစားနေကြပါတယ်။အဲ့ဒီလိုနိုင်ငံရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့သူတွေကိုဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုရဲ့အစိုးရကမိဂိုဘုံတွေနဲ့တခြားလက်နက်တွေအကူအညီပေးခဲ့တယ်လို့ပိုလန်အစိုးရကစွပ်စွဲခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့သူတို့ကိုပိုလန်နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကမိသားရေပိုက်တွေမျက်ရည်ဘုံတွေအသုံးပြုပြီးမောင်းထုတ်ခဲ့ပါတယ်။ဒါပေမဲ့မနေ့ဗုဒ္ဓဦးနေ့ကတော့အဲ့ဒီလိုတင်းမာမှုတွေရောပါသွားပြီးတဲ့နောက်ယာယီတက်စကန်တွေကိုပိတ်လိုက်ပြီးအနီးအနားမှာလည်းလူအနည်းငယ်ပဲရှိတော့တယ်လို့ပိုလန်ဒုတိယပြည်ထောင်စုဝန်ကြီးကပြောပါတယ်။ဘယ်လာရုစ်နိုင်ငံပိုင်သတင်းဌာနဘယ်တာကတော့အဲ့ဒီရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့သူတွေကိုနယ်စပ်မှာရှိတဲ့ထောက်ပံ့ရေးစခန်းတစ်ခုကိုပြောင်းရွှေ့ထားလိုက်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49kilohertz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kilohertz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်ယူအမေရိကန်အတန်မြန်မာပိုင်းစီစီရဲ့ကြာသပတေးနေ့မှာကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘာတလောဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံရဲ့ဌာနကနှစ်စဉ်ဆုံးဖြတ်သတ်မှတ်တဲ့အထက်မှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းထားပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ AUB အရဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အစိုးရတွေဖွဲ့စည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနှစ်မှာလည်းဆက်လက်စီရင်သွင်းထားတာပါမြန်မာတရုတ်ရုရှားမြောက်ကိုရီးယားအီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ရမှာပါဝင်ပတ်သက်နေတာဒါမှမဟုတ်လက်ခံထားတာကြောင့်စိုးရိမ်စရာနိုင်ငံတွေဖြစ်သတ်မှတ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဗိုလ်ထုနေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကမ္ဘာနေရာအနှံ့ကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာတာဝန်ကအရေးကြီးဖြစ်ရှင်းမှုလိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အစိုးရတွေအနေနဲ့အားနည်းချက်တွေဥပဒေတွေကိုပြင်ဆင်ပြီးအခြေအနေတွေတိုးတက်လာအောင်အမေရိကန်ကဖိအားပေးသွားမှာဖြစ်သလိုကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမှာဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ရဲ့ဒီလဆန်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလည်းမြန်မာနိုင်ငံကအရင်ကတည်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေနှိမ့်ချနေတဲ့တန်းသားဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာကြောင်းလည်းဖော်ပြခဲ့ပါတယ
်ထိုင်းမြန်မာနယ်စပ်ရှိမြန်မာဒုက္ခသည်စခန်းတွေအတွက်ဂျွန်ဆင်အန်ဂျွန်ဆင်ကိုကိုဗစ်ကာယောဂါကာကွယ်ဆေးတွေကိုအမေရိကန်ပြည်ထောင်စုက6လဒီဇင်ဘာလအတွင်းလှူဒန်းသွားမယ်လို့ဝါရှင်တန်ဒီစီနိုင်ငံရေးလောကအကြောင်းအဓိကရေးသားနေတဲ့ Politico သတင်းဌာနကမနေ့ဗုဒ္ဓနေ့ကဖော်ပြလိုက်ပါတယ်ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကမ္ဘာပရိပကဖြစ်တဲ့ဒေသတွေစီကိုကိုဗစ်ကာယောဂါကာကွယ်ဆေးတွေအကူအညီပေးမယ်လို့ကြေပေးခဲ့တဲ့အစီအစဉ်ရဲ့တပိတ်တစိတ်တပိုင်းအကောင့်ထဲပေါ်မှုဖြစ်ပါတယ်အဲ့ဒီလိုအကူအညီပေးတာကိုကုလသမဂ္ဂရဲ့ကာကွယ်ဆေးညီတူညီမျှရရှိရေးကိုဘက်စ်အစီအစဉ်ကနေတစင်လှုပ်ဆောင်သွားမှာဖြစ်ပါတယ်မကြာသေးခင်ကမြန်မာနိုင်ငံကနေပြန်လာတဲ့အမေရိကန်တန်တမန်ဟောင်းဘေးရစ်ချ်စန်ရဲ့ပုဂ္ဂလိကခီးစဉ်မှာလဲမြန်မာနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဆိုတာပါဝင်ပါတယ်အဲ့ဒီခီးစဉ်မှာသူ့အနေနဲ့မြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ပြီးကိုဗစ်ကာယောဂါကာကွယ်ဆေးကူညီနိုင်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့လဲဆိုပါတယ်ခင်ဗျာ
ဂျပန်တောင်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးရမှာ သဘောထားကွဲပြားမှုတွေရှိပေမဲ့အကျိုးရှိခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကပြောဆိုလိုက်ပါတယ
် Today's trilateral meeting was friendly, constructive, substantive.
သုံးနိုင်ငံကြားပြည်ဆောင်မှုဟာရင်းရင်းနှီးနှီးနဲ့အပြူသဘောဆောင်ပြီးအနှစ်သာရရှိခဲ့တယ်လို့သုံးနိုင်ငံကြားကြားခဲ့ပါတယ်လို့ဝန်ကြီးရှာမန်ကဗိုလ်ထုနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒါပေမဲ့လည်းတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုချွန်ခွန်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတကီယိုမိုရီရိုနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမဲ့အစီအစဉ်ကတော့သဘောထားကွဲပြားမှုတွေကြောင့်ပြတ်ခဲ့ရပြီးအမေရိကန်ကိုယ်စားလှယ်တူတဲ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်သုံးနိုင်ငံတာဝန်ရှိသူတွေတွေ့ဆုံရမှာတောင်တရုတ်ပင်လယ်ပြင်တွင်လွတ်လပ်စွာရေကြောင်းလေကြောင်းသွားလာကန်ကိစ္စဆွေးနွေးကြသလိုဒီမိုကရေစီနဲ့လူ့ခွင့်ရေးစံတမိုးတွေမြင့်တင်ဖို့ကြေညာခဲ့ကြပြီးအင်ဒိုပစိဖိတ်ဒေသမှာအလုံးပါဝင်ပြီးလွတ်လပ်ငြိမ်းချမ်းတည်ငြိမ်တဲ့အခြေအနေတွေကိုထိန်းသိမ်းထားဖို့တနိဋ္ဌာန်အသစ်တွေချမှတ်ခဲ့တဲ့အကြောင်းလဲဒုဝန်ကြီးရှာမန်ကပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာအရမအပြုကျင့်မှုကျူးလွန်တဲ့သူတွေကိုဓာရုနီးနဲ့သင်္ကတ်တာအပါအဝင်ပြင်းထန်တဲ့အပြစ်တွေပေးဖို့နဲ့အမှုတွေတွေကိုမြန်မြန်ဆန်ဆန်စီရင်ဖို့ဥပဒေတရားကိုဗိုလ်ထုနေပါပဲလွှတ်တော်ကအတည်ပြုလိုက်ပါတယ်။မကြာသေးခင်ကစားလို့အမျိုးသမီးနဲ့ကလေးတွေအပေါ်အရမအပြုကျင့်မှုတွေတိုးလာနေရကနေထိထိရောက်ရောက်ရေးယူမှုတောင်းဆိုမှုတွေထွက်ပေါ်လာရကလွှတ်တော်ကဥပဒေကိုအတည်ပြုလိုက်တာပါဥပဒေအသစ်အရအာရမပြုကျင့်မှုဆွဲချက်တွေနဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုစီရင်ဆုံးဖြတ်စီရင်ဖို့ဖြစ်နိုင်ရင်လေးလလောက်အတွင်းမြန်မြန်ဆန်ဆန်စီရင်နိုင်အောင်ကဘာတလွားအစိုးရတွေကအထူးခုံရုံးတွေနိုင်ငံတလွားအစိုးရတွေကအထူးခုံရုံးတွေစီစဉ်ပေးရမှာဖြစ်ပါတယ်လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေကိုလည်းနိုင်ငံတော်အချက်အလက်မှတ်တမ်းဌာနရဲ့အကူအညီနဲ့မှတ်တမ်းတင်စီရင်သွင်းထားမှာဖြစ်ပါတယ်ခင်ဗျာ
ကြာသပတင်းနေ့မနေ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ UVO ကနေထုတ်လွှင့်နေတဲ့ဒီမနက်ခင်းအစီအစဉ်ကိုအင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားပြည်နယ်တင်းမြတ်ရေးအတွက်ကြိုးပမ်းနေတဲ့ Nippon Foundation ဥက္ကဋ္ဌ Mr. Sasagawa ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နီးစပ်တဲ့NLD အမတ်ဟောင်းဒေါ်စုစုလွင်နဲ့အပြင်မှာတွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေတူကဆိုပါတယ် NLD ခေါင်းဆောင်ဒီနဲ့တွေ့ဖို့မစ္စတာဆာဇာဂဝါကြိုးပမ်းနေတယ်ဆိုတာကိုသူ့ရဲ့ရခိုင်ခီးစဉ်မှာပြောခဲ့တာပါဒီတော့ဒေါ်စုစုလွင်နဲ့ဆာဇာဂဝါတွေ့ဆုံမှုကနေဘာတွေမျှော်လင့်နိုင်ပါသလဲကိုဝင်းမင်းကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်အဓိကထားဆွေးနွေးခဲ့တဲ့မစ္စတာဆာဇာဂဝါအနေနဲ့ဒေါက်တာဆုကြည်နဲ့နေဆက်သူအရင်သမရာဟောင်းဦးထင်းကျော်ရဲ့ဇနီးလေးဖြစ်တဲ့ဒေါက်တာဆုစုလင်းနဲ့နေပြည်တော်မှာတနေ့ကနေတည်းကတွေ့ခဲ့တယ်လို့အခုလိုပြောလာတဲ့အပေါ်ဆဆာကာဝါနဲ့တွေ့ဆုံတုန်းပြောပြခဲ့လားလို့မေးရမှာပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကအ
ဲ့ဒါတော့သူဘာမှကျွန်တော်အဲ့ဒါတော့ထုတ်ပြောတာမရှိပါဘူးဒါပေမဲ့တခုကတော့ဒေါက်တာဆုကြည်ကသူ့အဖေပေါ့လေဘိုဂျိုအောင်ဆန်းလက်ထက်ကဒီဂျပန်သားကိုပြုပြင်ဖို့ပေါ့လေပြောထားတဲ့ဟာကိုဒါသူတို့တကယ်ကိုမူလတိုင်းလောက်ဖြစ်အောင်ကိုစူးစမ်းထားတဲ့ဟာပေါ့လေသူအဲ့ဓာတ်ပုံလေးတော့ကျွန်တော်ပြပါတယ်ဆိုတော့ဒါလေးကိုလည်းဒေါ်ဆန်းစုကြည်လက်ထဲကိုသူပြန်ပြီးတော့ဘယ်လိုပြန်ပေးရမလဲပေါ့ဘယ်လိုပြန်ပြီးတော့ပြတာရမလဲဆိုတာလေးတောင်မှသူအမှတ်တရပေါ့လေအဲ့ဒါလေးပြောသွားတာရှိပါတယ်
အဲ့ဒီတော့အခုလိုပြောလာတာကဒေါ်ဆန်းစုကြည်နဲ့တွေ့နိုင်ဖို့လမ်းကြောင်းဆရှာတဲ့သဘောမျိုးလားလို့မေးရမှာဦးကိုကိုကြီးက
ဟုတ်ပါတယ်ဟိုနောက်တစ်ခုကတော့သူလည်းမြမနိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားနေတော့ရှောက်ပထူးသဖြင့်တော့ဒီတိုင်းရင်းသားပြဿနာနောက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အခါဒီမိုကရေစီပါတီတွေသူတို့အားလုံးရဲ့ဒီနိုင်ငံရေးအခမ်းကဏ္ဍဒီ NLD အပါအဝင်ပြန်ပြီးတော့အရေးပါလာဖို့နိုင်ငံရေးနီးလမ်းအပေါ်မှာလူမှုပြန်ပြီးယုံကြည်လာဖို့အရေးကြီးတယ်ဆိုတော့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်ပေါ်လေးပြန်လည်ဆွေးနွေးပြပါမယ်။အ
ဲ့ဒီတော့ဘာကြောင့်အခုလိုဒေါ်ဆုစုလင်းနဲ့တွေ့ဆုံမှုစဖြစ်လာတာလဲလို့မေးရမှာဦးရဲ့ထွန်းကလည်း
ဂျပန်အနေနဲ့ကတော့အရင်ဆုံးကတည်းကပေါ့နော်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခန့်တွေကြားမှာကြားဝင်ပြီးတော့စိတ်ဆက်ညှိနှိုင်းပေးခြင်းနဲ့ခြံသားပေါ့နော်စိတ်စေတနာကောင်းရှိတယ်လို့ယူဆတယ်အရင်ဒီ NLD လက်ထက်မှာတော့လည်းရခိုင်အရေးကိစ္စနဲ့ပတ်သက်လို့ရှိရင်ဒီလက်နဲ့ကင်အပြစ်ခရဆဲရေးဆောင်ရွက်ပေးခဲ့တာအစဉ်လာလေးတွေရှိတယ်အခုတစ်ခေါက်မှာလည်းမြန်မာနိုင်ငံရဲ့ဖြစ်နေတဲ့ပြည်ပခတ်တွေကိုပြည်လဲသွားဖို့ညှိနှိုင်းဆွေးနွေးဖို့ဆိုရင်ဒေါက်ဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်အဓိကခေါင်းဆောင်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရရတယ် ဒါကြောင့်မလို့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့တနည်းနည်းနဲ့နဲ့တရင်စကားရောက်နိုင်တဲ့ပုံကိုဟိုနတ်ဆကကလည်းမကန့်ကွက်တဲ့သူတွေ့နိုင်တဲ့ဒီ NLD ပုံကိုတရားနဲ့အဲ့လိုတွေ့ပြီးတော့ NLD ပုံကိုတချို့နဲ့စူးစမ်းတွေ့တယ်လို့ပဲယူဆပါတယ
်။ဒါအပြင်မစ္စတာဆဆာကာဝါဘက်ကလည်းသူပြောခဲ့တယ်လို့အခုရန်ကုန်မှာ NLD ခေါင်းဆောင်တွေနဲ့တွေ့ဖို့စူးစမ်းနေတယ်ဖြစ်မဖြစ်တော့မသေးကြသေးဘူးလို့ NLD ခေါင်းဆောင်ဘက်နဲ့နှိစက်သူအမည်မဖော်လို့သူတူကလည်းပြောပါတယ်ဒီပေါ်ဥက္ကကိုကြီးကိုဆက်မေးရမှာ
မီဒီယာမှာတွေ့ရတာကတော့ NLD ဘက်ကပုံကိုယ်တွေနဲ့လည်းပဲတွေ့ဆုံတယ်လို့ဆိုတာတွေ့ရတဲ့အခါကျတော့ဘာတွေများထူးခြားလာမလဲဆိုတာကိုတော့တော်တော်လေးစိတ်လှုပ်ရှားတယ်ပေါ့လေအဲ့တော့ကျွန်တော်ကတော့တခုတူကိုအဓိကပြောလိုက်တာကကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအချက်အလက်ကိုကြော်လွှားနိုင်ဖို့အထူးသဖြင့်တော့ဟိုအရင်အရင်ရုပ်တော့ပွဲမတိုင်ခင်မှာနိုင်ငံရေးသဘောတူညီမှုဘာမှကိုမရခဲ့ဘဲနဲ့ရုပ်တော့ပွဲတွေကိုဖြတ်တန်းခြင်းဖြတ်တန်းခြင်းနဲ့နောက်ဆုံးဒီချိန်ကြီးရောက်သွားတယ်ဒါကြောင့်မလို့အခုချိန်ဒီမှာအရေးတကြီးလိုအပ်နေတာက transitional agreement ပေါ့နော်အတွင်ကူးပြောင်းရေးကာလသဘောတူညီမှုကြဖို့အတွက်တဦးချင်းစူးစမ်းကြတဲ့ပုံကိုယ်တွေရောနိုင်ငံလိုက်စူးစမ်းတဲ့ပုံကိုယ်တွေရောအထူးသဖြင့်တော့အာဆီယံအထူးကိုယ်စားလှယ်ရဲ့ဂျာဝင်ဆောင်ရွက်မှုဟာအခုကတော့စုံကျင့်လို့ဖြစ်နေတာပေါ့နော်အဲ့ဒါကိုအားလုံးကဝိုင်းပြီးတော့အားပြီးဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်
အဲ့ဒီတော့အခုလိုတွေ့ဆုံမှုတွေကနေဘာတွေအဓိကမျှော်လင့်နိုင်ပါလဲလို့မေးရမှာဦးရဲထွန်းကလည
်းအန်တကယ်လို့နတ်ဆရာအနေနဲ့တွေ့ဆုံဆွေးနွေးဖို့နောက်မှလိုမှုရှိတယ်ဆိုရင်တော့ဒီလမ်းကြောင်းကိုမသိကျင်အောင်ဆောင်နေလို့ရတာပေါ့တကယ်လို့သူ့အနေနဲ့အဲ့ဒါကိုလုံးဝမလိုလားဘူးဆိုလို့ရှိရင်တော့ဒီလမ်းကြောင်းကိုဖြတ်တော့မှာပေါ့နော်တစ်ဖက်ကပြန်လာတဲ့သဘောထားအပေါ်မှာစောင့်ကြည့်ရမှာလို့ထင်တယ်အဲ့ဒီအပေါ်မှာတိုးတက်မှုရှိတယ်ဆိုရင်တော့ဂျပန်အနေနဲ့လည်းဆက်ပြီးတော့ဆောင်ရွက်ပေးဖို့အတွက်အားတက်မှာပေါ့ဗျာ
တကယ်တော့ပကြခင်ကပြီးခဲ့တဲ့အာဆီယံထိပ်သီးပွဲမှာဖဲချင်းခံခဲ့ရတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုမစ္စတာဆဆာကာဝါအပြင်ကမ္ဘာ့အင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတွေကဝါရင်ပုဂ္ဂိုလ်နဲ့ကိုယ်စားလှယ်တွေလာရောက်တွေ့ဆုံခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်
ကိုဝင်းမင်းပြောပြခဲ့တာပါခင်ဗျာအခုဆက်ပြီးနားဆင်ရမှာကတော့ရန်ကုန်မြို့ကအခြေအနေပါရန်ကုန်တိုင်းမြို့နယ်တချို့မှာကျူးကျော်အင်ယာရှင်းလင်းရေးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီရက်ပိုင်းတည်းဇက်တိုက်လုပ်နေပါတယ်မြို့တော်တန်ရှင်းရေးအတွက်လို့စီပင်သားယာကအကြောင်းပြပြောဆိုပေမဲ့ဒါဟာလုံခြုံရေးစိုးရိမ်ချက်ကြောင့်လို့အခုလိုတပြိုင်တည်းထဲလှုပ်ဆောင်လာတာဖြစ်တယ်လို့ဒေသခံတွေသုံးသပ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဦးတင်မောင်တန်းပြောပြပေးပါဦးဗျာ
ရန်ကုန်တိုင်းမြောက်ပိုင်းခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ရဲ့ဒီရက်ပိုင်းအတွင်းစီဝေးဆုံးဖြတ်ချက်အရလိုင်းသားယာတစ်မြို့လုံးကကျူးကျော်အဆောက်အဦးနဲ့စုပုံထားရှိတဲ့ပစ္စည်းတွေကိုဖျက်ဆီးဖယ်ရှားရှင်းလင်းသွားမယ်လို့လိုင်းသားယာစီမံသားယာအုပ်ချုပ်ရေးမှူးရုံးကအင်္ဂါနေ့ကအသိပေးလိုက်ပါတယ်အသိပေးစာထုတ်ပြန်တဲ့ရက်ကနေတပတ်အတွင်းအပြီးဖယ်ရှားပေးရမယ်လို့လည်းဒီထုတ်ပြန်စာတွေမှာရေးသားထားတာပါကျူးကျော်တွေလို့ထုတ်ပြန်ချက်မှာရေးသားထားပေမဲ့တချို့နေရာတွေမှာလမ်းပါကြီးတစ်ဖက်တစ်ချက်ကအစွန်းထွက်လူနေအိမ်တွေဈေးဆိုင်တွေပါဖျက်ပေးခဲ့ရတာပါဒီနေ့လိုင်းသားယာ900ကွက်မှာရှိတဲ့မိခွက်ဈေးလမ်းပေါ်ကဆိုင်တွေကိုအင်အားသုံးပြီးရှင်းလင်းနေပါတယ်နိုဝင်ဘာ18ရက်မှာဒီဆိုင်တွေကိုအပြီးဖျက်ပေးရမှာဖြစ်ပြီးအခုလိုဖိအားပေးလှုပ်ဆောင်နေတာတွေကိုသဘောမကျကြောင်းဆိုင်ရှင်တွေကပြောကြပါတယ်
ကျွန်တော်ဒီဘက်ကကြားရတာကအဲ့ဒီကိုလမ်းမကြီးကသူတို့ပြောတဲ့ကိစ္စကမ်းပေးရတယ်ပြီးတော့စုံပုံပြီးတော့တိုက်တဲ့ပုံစံမျိုးပေါ့ကွာဒီလိုကြီးတော့ပဲလေးဆိုလို့ကျန်တာအသာပဲယူပြီးတော့တိုက်တာဒီအဲ့လိုမျိုးမိုင်းဆွဲတာပြစ်တာတွေသူကအဲ့လိုမျိုးကြောက်တဲ့ပုံစံမျိုးရှိအဲ့လိုကြောက်ပြီးတော့သူကရှင်းတာသူကရောက်တာဒီလမ်းကြီးသေးတယ်လေးတွေပေါ့ဥပ္ပဒေစိတ်နာအူးတယ်လေးတွေအတော်ဒီအုံးမှုတယ်လေးတွေအားဆိုင်တယ်ကယ်ဒီမားတွေဒေးတယ်သမားတွေသူတို့ရောသူကရောက်တော့
လိုင်းတရားမိကွက်ဈေးမှာရှိတဲ့စမ်းယူအထဲဆိုင်ကကိုအောင်မိုးကပြောသွားတာပါလိုင်းတိုင်းအမြုနယ်ပြည်နောင်တရားအောက်ကကျူးကျော်အိမ်တွေကိုအောက်တိုဘာလ28ရက်မှာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကစတင်ရှင်းလင်းပြီးတဲ့နောက်နိုဝင်ဘာ1ရက်မှာလိုင်းသားယာရန်ကုန်တိန်လမ်းမကြီးရဲ့တစ်ဖက်တစ်ချက်ကကျူးကျော်တွေကိုပါဆက်ပြီးရှင်းလင်းခဲ့တာပါအဲ့ဒီနောက်လိုင်းသားယာတမျိုးလုံးကကျူးကျော်အားလုံးကိုရှင်းလင်းဖို့အခုလိုထပ်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်ရန်ကုန်တိုင်းဒဂုံမျိုးသစ်စိတ်ကမ်းမျိုးတွေကကျူးကျော်နေထိုင်သူအားလုံးကိုလည်းရှင်းလင်းသွားမယ်လို့သက်ဆိုင်ရာမြို့နယ်စစ်ပေးသားရာအုပ်ချုပ်ရေးကဒီကနေ့အသိပေးထုတ်ပြန်ထားပါတယ်။အဓိကလမ်းမကြီးတွေပေါ်မှာကျူးကျော်နေထိုင်နေတဲ့အိမ်တွေဈေးဆိုင်ကမ်းတွေကိုအဓိကဖယ်ရှားခိုင်းထားပြီးရာဇွေ့ကျင့်သုံးဥပဒေပုံမှန်133ကိုလည်းထုတ်ပြန်ထားကြောင်းဒီအမိန့်ထုတ်ပြန်ချက်မှာရေးသားထားတာပါ။ ဆိုင်တွေကိုဖျက်ပစ်ဖို့လာပြီးပြောတဲ့အခါမှာလဲစစ်ကောင်စီလုံခြုံရေးတပ်ဖွဲ့အမြောက်များနဲ့လာပြီးဖိအားပေးခဲ့ကြောင်းဒီကုန်းစိတ်ကမ်းမြို့နယ်ကျက်စစ်သားလမ်းပေါ်ကလုပ်ငန်းရှင်တူကပြောပါတယ
်ကျွန်တော်တို့တစ်ချောက်ရှိတို့အဓိကမင်းရတော့ဝလမ်းမတန်းတွေပေါ့နည်းနည်းမင်းကြွားရတာပေါ့နော်ဘုံအဆိုင်တွေသပင်းမြတ်ဆိုင်တွေဒီလိုလဲလို့လဲစားတွေပေါ့အကုန်လုံးကတော့ဟိုအဆက်ခံရတာပေါ့ဒီလိုလူတွေဆိုတော့လည်းဘာပြောလို့ရမှာလဲပေါ့စိုက်တာလို့ပေါ့ဒါပဲရှိတာ
ရန်ကုန်တိုင်းလိုင်းသာယာမြို့နယ်မှာကျူကျော်နေထိုင်သူ9000လောက်ရှိပြီးအန်ဒလီအစိုးရလက်ထက်မှာသူတို့ကိုယာယီနေထိုင်ခွင့်ကတ်ထုတ်ပေးပြီးနေခွင့်ပြုခဲ့တာပါ။လိုင်သာယာမြို့နယ်ဟာဆုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်ပြီးမကြာခဏဆိုသလိုပေါက်ခွဲမှုတွေလက်နက်ငယ်နဲ့ပစ်ခတ်တိုက်ခိုက်တာတွေရှိတဲ့အတွက်ကြောင့်စစ်ကောင်စီဘက်ကလုံခြုံရေးကိုတဖြည်းဖြည်းတင်းကျပ်လာတာဖြစ်နိုင်ကြောင်းဒေသခံတွေကပြောကြပါတယ
်။ဦးတင်မောင်သန်းဖြစ်ပါတယ်ခင်ဗျာ။အခုတော့တီးတိမ်ဘက်ကိုသွားကြည့်ကြရအောင်ပါ။ချင်းပြည်နယ်တိတိမ်မြို့အာလွယ်ကျွေးရွာတွေကိုနိုဝင်ဘာ17ရက်ညသကောင်အချိန်မှာစစ်ကောင်စီတပ်သားတချို့ဝင်ရောက်လာခဲ့ပြီးအဲ့ဒီရွာကအမျိုးသမီးနှစ်ဦးကိုအဓမ္မပြုကျင့်ခဲ့ကြောင်းကာယကံရှင်မိသားစုဝင်တဦးက VOA ကိုအတည်ပြုပြောပါတယ်ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပြီးမှန်ကန်တယ်ဆိုရင်တော့ဥပဒေကြောင်းအရအရေးယူသွားမယ်လို့စစ်ကောင်စီကတုံ့ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုဦးခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
ချင်းပြည်နယ်တိတိမ်မြို့နယ်အာလွယ်ကျေးရွာကနေအိမ်တစ်ခုမှာဒေသကာကွယ်ရေး PDF တပ်ဖွဲ့တွေရှိနေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီလနိုဝင်ဘာ17ရက်ည12နာရီမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဝင်ရောက်ရှာဖွေခဲ့ပြီးကလေးလေးယောက်ရဲ့မိခင်မိနီတဲ့အမျိုးသမီးကိုအာရမပြုကျင့်ခဲ့ကြပါတယ်။သူ့ရဲ့အမျိုးသားကိုတော့နေအိမ်တနေရာမှာတနတ်နဲ့ချိန်ချောက်ထားပြီးစစ်သား3ယောက်ကအဲ့ဒီအမျိုးသမီးကိုအာရမပြုကျင့်ခဲ့တာလို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။အဲ့ဒီတညထဲမှာပဲအနီးအနားကသူတို့ဆွေမျိုးရဲ့နေအိမ်နောက်တလုံးကိုလည်းအဲ့ဒီစစ်သားတွေကပဲဝင်ရောက်ရှာဖွေပြီးနောက်ထပ်အမျိုးသမီးတယောက်ကိုအာရမပြုကျင့်ခဲ့ကြပါတယ်စစ်ကောင်စီတပ်သားတွေကအဲ့ဒီလိုအနိုင်ကျင့်ခဲ့တယ်ဆိုတာကိုပထမအမျိုးသမီးကအခင်းဖြစ်ပြီးသုံးရက်အကြာကျေးရွာအုပ်ချုပ်ရေးမှုကိုတိုင်တန်းခဲ့ပါတယ်ဒုတိယအမျိုးသမီးကတော့ကြောက်ရွံ့နေတဲ့အတွက်နိုဝင်ဘာလ18ရက်နေ့ကြာမှသူ့အနေနဲ့အာရမပြုကျင့်ခံခဲ့ရတယ်ဆိုတာဝန်ခံလိုက်တယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်
ကျမဆိုရတော့ဒီစတုံးရလာပေါ်တော့ဒီရောက်အခုဆက်တော်တာနေအိမ်ပေါ်နေတယ်နော်ပထမဒီချင်းခါလေမိမနဲ့ဒီနေ့ပေါ်တဲ့မိခိုင်မိမရဲ့ရောက်ကြတော့အဲ့ဒါဒီကို
အာလွေကျေးရွာရဲ့အုတ်ချုပ်ရည်မှုဥဝေတန်းကတော့ပထမအမျိုးသမီးရဲ့ကိစ္စကိုအဲ့ဒီရွာမှာတာဝန်ကျနေတဲ့စစ်ကောင်စီအရာရှိတွေစီပြန်ပြီးတင်ပြခဲ့ပါတယ်ပရမအမျိုးသမီးကိုစစ်ကောင်စီအရာရှိတွေကခေါ်ယူစစ်ဆေးပြီးစစ်သားတွေလူယူသွားတဲ့လက်ဝတ်ရတနာတွေကိုပြန်ပေးခဲ့ပါတယ်။ဒါပေမဲ့အာရမပြုကျင့်ခဲ့တယ်ဆိုတာကိုတော့အဲ့ဒီအချိန်မှာဝန်မခံခဲ့ကြောင်းဥဝေတန်းက VOA ကိုပြောပါတယ်
။စစ်မျိုးရခေါ်ခိုင်းတာခေါ်ပြီးတော့နာယီတို့အာသတ်တို့အဲ့ဒါကိုစစ်သေးတော့ပြန်ကြပြီးတယ်ဒီတော့အဲ့ဒီအချိန်မှာတော့ဗာလဲမတင်းကျင်တာတော့လုံးဝမပြောဘူးလေ။ပြောလို့ရှိရင်တနတ်နဲ့ပြစ်ပဲလို့အဲ့လိုပြောလို့မပြောရဘူးရှိတာဒီလက်ရှိတည်းဆိုတော့အားလန့်တယ်တဲ့
အာရမပြုကျင့်နေဆိုတာစစ်တပ်အရာရှိတွေရှိမှပထမအမျိုးသမီးကမပြောခဲ့ပေမဲ့သူ့ကိုတော့အကြောင်းစုံဝန်ခံခဲ့ကြောင်းဥဝေတန်းကပြောပါတယ
်သူ့ယောက်ျားလည်းအခန်းထဲမှာမထွက်ခိုင်းတဲ့တနတ်နဲ့ရှိနေပြီးတော့အဲ့ဒီနှခေါင်းကနေတွေးလဲထွက်တယ်ပတ်စံကနေတွေးလဲထွက်တယ်ပြီးတော့ဒီရှိုးခန်းမှာနှက်ကယူခိုင်းပြီးတော့အဲ့ဒီမတင်းကျန်တယ်လို့ပြောတာ
ပရမအမျိုးသမီးအာရမပြုကျင့်ခံရတဲ့ကိစ္စကိုချင်းအရက်ဖက်အဖွဲ့အစည်းတွေနဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအသီးသီးကြေညာချက်ထုတ်ပြန်ပြီးအရေးယူဆောင်ရွက်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုလိုက်ပါတယ်။ဒါတွေဟာလူသားဖြစ်တည်မှုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုဖြစ်လို့အကြမ်းဖက်စစ်တပ်ကိုထိရောက်တဲ့အပြစ်ဒဏ်တွေချမှတ်ဖို့လိုတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးက VOA ကိုပြောပါတယ်။
အခုလာဒီမတင်းကျင်တဲ့ကိစ္စတွေကပတ်သက်လို့သူတို့ကျုံ့နေဒီလူသားချင်းမျိုးကိုဆန့်ကျင်တဲ့ရာဇဝတ်မှုလို့ရှင်တော့အဒီညာဘဝမှုတွေကိုသူတို့ကဆက်ပြီးတော့ကျုံ့နေတာဖြစ်တယ်။အဲဒီဟာကိုကျွန်တော်တို့ကလုံးဝလုံးဝကိုပြီးဆန့်နိုင်ကြအောင်ရှိဘူး။ဒါနဲ့ငါတကာဒီလူသားမျိုးသားမျိုးတွေကိုဒီမျိုးတောင်ခံမှုဒီရန်ရရားတွေနဲ့ဒီအကြံဖက်စစ်ကောင်စီကိုထိရောက်တဲ့အဖြစ်ပြေးမှုတွေလုံးဆောင်ခဲ့တကယ်တောင်းဆိုတယ်ပေါ့နော်ဟုတ်
အခုဖြစ်နေတဲ့ကိစ္စကိုစစ်ဆေးသွားမှာဖြစ်ပြီးမှန်ကန်တယ်ဆိုရင်တော့စစ်ဘက်ဥပဒေအရက်ဘက်ဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းလေးပဲရှိသေးတယ်ဒီ လူမျိုးဖြစ်စဉ်တွေဖြစ်ခဲ့တဲ့ဆိုရင်လည်းဖြစ်ခဲ့မဖြစ်ခဲ့ဆိုတာလည်းကျွန်တော်မသိသေးဘူးဖြစ်ခဲ့တဲ့ဆိုရင်လည်းကျွန်တော်တို့ကစုံစမ်းစစ်ဆေးလို့မှတ်ကန်တယ်ဆိုတော့တရားဥပဒေရဲ့အာရေးယူဆောင်ရောင်းရပါလိမ့်မယ်အခုတော့ကျွန်တော်တို့ပိုင်းလံစုံစမ်းစစ်ဆေးပြည့်ရှိပါသေးတယ
်စစ်သား၃ယောက်ကပထမအမျိုးသမီးကိုညတကောင်အချိန်မှာအာရမပြုကျင့်ခဲ့တာဖြစ်ပြီးမနေ့အစောပိုင်းမှာအဲ့ဒီအထက်က၂ယောက်ကနောက်တစ်ချိန်ထပ်မံရောက်လာပြီးဒုတိယအချိန်အာရမပြုကျင့်ခဲ့ကြပါတယ်စစ်တပ်ဟာနှစ်ပေါင်း80အတွင်းပြည်ပကဖြစ်ပွားတဲ့နေရာတွေမှာအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုလက်နက်အနေနဲ့အသုံးချနေတယ်လို့တိုင်းရင်းသားအဖွဲ့အစည်းတွေကလည်းထောက်ပြနေကြပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းမြန်မာနိုင်ငံအနှံ့မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေပြီးပြစ်ဒဏ်တွေကနေကင်းလွတ်ခွင့်ရနေတယ်ဆိုတာဒီဖြစ်ရပ်ကသက်သေပြနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
တီတိမ်မျိုးကအဖြစ်အပျက်တွေကိုဥက္ကမောင်စုံမင်းပြောပြသွားတာပါခင်ဗျာ။ထိုင်းနယ်စပ်မှာမြန်မာနိုင်ငံသားတွေဘယ်လိုအခွင့်အလမ်းတွေရရှိနေသလဲဆိုတာကိုလည်းတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသား900လောက်ကိုထိုင်းကျန်းမာရေးဌာနကနိုဝင်ဘာ18ရက်နေ့ကဖူးအင်ကြောင်ဝင်းတစ်ခုမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးခဲ့ပါတယ်။အရင်တည်းကကလည်းမဲဆောက်ဆေးတွေကမြန်မာတွေကိုခေါ်ပြီးကာကွယ်ဆေးတွေထိုးပေးခဲ့တဲ့အကြောင်းထိုင်းခြေဆိုင်PUA သတင်းတော့မအေးမှာကသတင်းပေးပို့ပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တပ်ပီနယ်မဲဆောက်မြို့မှာနေ့စဉ်လိုလိုမြန်မာတွေအများစုရှိရာနေရာတွေနဲ့ရက်ွက်ကျေးရွာတွေမှာကိုဗစ်ကာကွယ်ဆေးကိုထိုင်းကျန်းမာရေးဌာနရဲ့အစီအစဉ်နဲ့လိုက်လံထိုးပေးနေပါတယ်။နိုဝင်ဘာလ18ရက်နေ့မှာတော့မဲဆောက်မြို့နယ်ကဖုံးတော်ကြီးကျောင်းတစ်ခုမှာလူ900လောက်ကိုကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးမြန်မာတွေကာကွယ်ဆေးထိုးနှံနိုင်ဖို့စည်စနဝန်ထမ်းဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ဦးမန်းမျိုးမြင့်ကအခုလိုပြောပြပါတယ်။
ဒီနေ့ဖြစ်တာဝါပွန်ကြွားလေဝါပွန်ကြွားဆိုတော့ဒီမဲဆောင်မြို့လေကောင်းပါပဲလူရောက်900ပေါ့900နီးပါးထိုးပေးမနေ့ကဈေးမှာထိုးတာတော့ဈေးကမှအလုတ်လုံနေရတဲ့အလုတ်သမားတွေဈေးရောင်းနဲ့ဈေးတယ်ရောလက်မရှိတဲ့လူရောမရှိတဲ့လူရောလက်မမရှိတဲ့လူအများစုပါသူတို့ကဘာဖြစ်လဲဆိုတော့သူတို့ကဈေးရောင်းဆိုတာအများနဲ့ဆက်ဆံရတာဒီလူကြတော့မှထိုးလို့မဖြစ်ဘူးသူတို့ထိုးပေးရတော့ဗောထိုင်ကျမိုင်းဌာနအခုကတရားဝင်ရတရားဝင်ရောအကလုံးထိုးပေးတယ်မဲဆောက်မဲဆောက်မှာရှိသမျှရက်ွက်ကြီးကြီးရအကုန်လုံးမဲ့သူတို့ထိုင်ပြမဲ့ဌာနကလက်လက်ပြီးတော့ထိုးပြီးတာပဲဒီနေ့ဒီရက်ွက်ဆိုနောက်နေ့အခြားရက်ွက်ပေါ့အဲ့လိုမျိုးပဲတစ်ခါတလေလဲတနေ့တော့သုံးနေရ၄နေရလို့ထိုးပြီးတာရှိတယ်ဥမာဒီလ25ရက်နေ့ဆိုလို့ရှိရင်မဲဆောက်မျိုးပဲရုံးမှာလူ1500ဆိုထိုးပြီးမယ
်အခုဆိုရင်တက်ပြီနေတဲ့မှာတော့မြန်မာနိုင်ငံသားတွေတိန့်ကနက်လောက်ထိကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေဟာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးရမှာဖြစ်ပေမဲ့တစ်ကြိမ်ထိုးပြီးဆက်မထိုးတာတက်မှတ်ရက်တွေမှာလာပြီးမထိုးနိုင်တာတွေနောက်ပိုင်းမှာရက်ကျော်ပြီးလာရောက်ထိုးနိုင်ကြတာတွေဖြစ်နေတဲ့အတွက်ထိုင်းကျန်းမာရေးဌာနကကွန်ပျူတာစနစ်နဲ့အချက်လက်တွေထည့်သွင်းရမှာနှောက်နှေးမှုတွေကြန့်ကြာမှုတွေကြုံနေရတယ်လို့လည်းဦးမန်းမျိုးမြင့်ကပြောပြပါတယ
်မြန်မာနိုင်ငံသားတွေတက်မှတ်ခုကြီးတာဆေးရတစ်ခါထိုးပြီးလို့ချက်ဆက်မထိုးကြတော့တချို့ကတော့ဆေးရထိုးတော့ရက်ချက်ရမမှန်တော့မသိတာဟိုအလုံးတအလုံးရှုပ်တယ်လေမြန်မာနိုင်ငံသားလည်းအဲ့ဒါတအားများတာရက်ချိန်မမှန်တာတို့လာမထိုးတာတို့ရက်ကျော်တာတို့ရှုပ်တယ်ဖြေးကျမရေးဝင်တယ်အလုံးရှုပ်တယ်ပါတယ်ချို့ကလည်းပေါ်ကျော်တာဝင်လေဒီကလည်းဒီဘုတ်လေးအလေးမထားလို့ပြောမော
အခုဆိုရင်ထိုင်းအစိုးရကစက်တင်ဘာလကစပြီးလေးလအတွင်းနိုင်ငံအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့ရည်မှန်းထားပြီး2022ခုနှစ်နှစ်စပိုင်းမှာမြန်မာအပါအဝင်အင်းနီနာချင်းနိုင်ငံတွေကနေဆက်တွေကိုပြန်ဖွင့်ဖို့လဲအစီအစဉ်ဆောင်ရွက်နေပါတယ်။ဒီအတွက်မြန်မာနိုင်ငံသားတွေဝင်ပေါက်ထွက်ပေါက်ကြီးလို့ဖြစ်နေတဲ့မဲဆောက်မြို့ကိုအထူးသတိထားပြီးကိုဗစ်ကင်းစင်နိုင်ဖို့အတွက်ဆောင်ရွက်နေတာပါ။ဒီအတွက်တရားဝင်ကတရားမဝင်အထောက်ထားမဲ့တွေကိုပါနေ့စဉ်ရက်ွက်အလိုက်ကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတာဖြစ်ပါရဲ့ရှင
်။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာ။ကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့အသေးချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်လူထုကျန်းမာရေးကဏ္ဍနဲ့တပတ်တွင်းအားကစားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမှာပါ
Lurumai Sui Yotan Lango Penyu Jishu Jine Sui Yudau Tse 70B Asia Bin Juru Channel Diyate Damam Ho Tancom 6 Juru Channel Diyan Hatsa Donugane Penyu Jishu Nai Mari Juru Penyu Mu Udeze Chalaku Vue Myanmar Internet Samyanane Vue Myanmar Facebook Samyanaroma Popja Tawari Si Nyamadang Yaga Piyayita Dresi Dremenu Pupi Nai Mu Lurumai Sui Ayao Lake Wari No
Mingalan and a Kim Pijava de Kimia, Yamasan Oje, Menet Chonaigue, Shibabi. Vio American Dane, Jalabri Menekin, a season ego, Gu Leshi, Tolum, Pini de, Linometer, Donzane, Kiluas, Koton Donga, Linometer, Lizago, Kiluas, Choutinga, Tonyagani, Menekonanai, T Sabi, Tolum, Toma Pibari. A good Uriava, and I were Dremaro, Koyanayet, the Badwin Agza de Den, Dota Tanzo, yet, Lulu Jamai, Ganda, Matangima. ဥကျော်ဇန်သားရဲ့မြန်မာရေးတုံးသက်ချက်ကိုအရင်ဦးဆုံးနားဆင်ရမှာဖြစ်ပါတယ်အခုတလောမြန်မာနိုင်ငံကိုပြည်ပအဲ့တဲ့တော်တွေလာရောက်နေကြတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကြအတဲနဲ့ပြည်သူတွေဘဝအစဉ်ပြေငြိမ်းချမ်းရေးအတွက်အထောက်ပံ့ဖြစ်စေနိုင်ပါသလားဒါမှမဟုတ်သူတို့နိုင်ငံတွေရဲ့အကျိုးစီးပွားအတွက်ပဲလားဆိုတာကိုမြန်မာရေးအကဲခတ်ဦးရဲထွန်းနဲ့ဥကျော်ဇန်သားတို့ဆွေးနွေးတင
ဒီတော့ခင်ဗျာအခုမြန်မာနိုင်ငံကိုနိုင်ငံညာစန်တမန်တွေမိမျိုးစုံနဲ့လာနေကြတာတွေ့ရပါတယ်အဲ့ဒါနိုင်ငံညာကုစလေတွေပေါ့အစိုးရစန်တမန်ဟုတ်တာလည်းဖြစ်မယ်တချို့လည်းပဲသူပုဂ္ဂလိကအစီအစဉ်လာကြတယ်ပေါ့လေအမေရိကန်ကလာတယ်ဂျပန်လာတယ်တရုတ်လာတယ်အခုထိုင်းကလည်းလာတယ်စသဖြင့်ဆိုတော့ဒီခီးစင်တွေဟာတိုက်ဆိုင်မှုဆက်ဆက်လာတူညီသောဥပဒေချက်တစ်ခုရှိရလို့များသုံးစားမိပါလား
တချို့ကိစ္စတွေကတော့တိုက်ဆိုင်မှုလို့ပြောနိုင်ပြီးတော့တချို့ကိစ္စတွေကတော့ရည်ရွယ်ချက်နဲ့ပြန်လည်ထိန်းကြီးတဲ့ counter balance သဘောမျိုးနဲ့လည်းပါနိုင်တယ်ဥပမာတရုတ်တန်နဲ့ဂျပန်တန်ပေါ့နော်သူတို့လာတာတွေကတော့ဒီနာဂါကအပေါ်မှာဆက်ဆံရေးကောင်းဖို့အတွက်ပြန်လည် counter balance ယူကြတယ်လို့ထင်တယ်ဘီရစ်ချတ်စ်တို့လာတာကတော့သူကိစ္စနဲ့သူလာကြတယ်လို့ကျွန်တော်ထင်ပါတယ်
ဒီပြင်တရုတ်လာတာတော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်။နောက်ဆုံးကြားရတဲ့သတင်းတွေရဆိုရင်တရုတ်ဟာတရုတ်နဲ့အာဆီယံတွဲဆုံမဲ့ပွဲမှာမြန်မာကိုတက်ဖို့အတွက်သူကဖိတ်ကြားတယ်လို့သိရပါတယ်။ဦးရဆုံးဟုတ်ပါလား။အဲ့ဒါကိုပထမဆုံး confirmation လို့ကျွန်တော
်ဟုတ်ကဲ့ခင်ဗျာ။အေးတရုတ်ကဒီဟာအတွက်ကိုတော်တော်လေးစူးစမ်းတယ်လို့ကျွန်တော်တို့သိရတယ်။ဒီအစည်းအဝေးကလာမယ့်22ရက်နေ့လောက်မှာဘရူနိုင်းမှာလုပ်မှာ။အေရှန်ကဘရူနိုင်းဖြစ်တဲ့အခါကျတော့ဘရူနိုင်းဒီအစီအရဲ့ဥက္ကဋ္ဌကလည်းဖိတ်ဖို့လိုတယ်သူသဘောတူလို့ပို့လဲလိုတယ်လောလောလတ်လတ်ဒီမတိုင်နိုင်ကလေးမှာတဲ့အစီအံကနတ်ဆကအကြီးကဲကိုနိုင်ငံကောင်းဆောင်ဖြစ်နေမဖိတ်ဘဲနဲ့ပတ်ထားတာရှိတော့ဒါဟုတ်တရုတ်ကသူနဲ့ဒီအစီအံတွေ့တဲ့အစီအဝေးမှာဒါဟုတ်သူကဖိတ်ချင်တယ်ဖိတ်ချင်တော့သူကအဲ့ဒီကိုအရင်သွားတယ်အနောက်စင်ကာပူကိုသွားပြီးတော့ညီတယ်အဲ့ဒီကပြီးမှကျွန်တော်နေပြီးတော့လာပြီးတော့တရင်ကောင်းပေးရင်နဲ့ဖိတ်တာပေါ့လေ
အဲ့ဒါတရုတ်ဟာစစ်ကောင်စီအခုလိုမဖိတ်ခင်မှာအာဆီယံတို့ဘရူနိုင်းတို့စင်ကာပူတို့သဘောတူညီချက်ကိုရယူခဲ့ပြီဆိုတဲ့သဘောပေါ့အ
ဲ့ဒါလိုယူဆရပါတယ်အဲ့ဒါလိုဟိုသူသဘောတူချက်မယူဘဲနဲ့တော့အဲနေပြည်တော်မှာဖိတ်ပါတယ်ဖိတ်ဖို့အတွက်ဘယ်လိုစီစဉ်ထားပါတယ်ဆိုတဲ့တရင်ကောင်းသူပြောနိုင်မှာမဟုတ်ဘူးပေါ့နော်အခုတော့အဲဖိတ်ခဲ့တယ်ဆိုတဲ့ဟာကိုဟိုကျွန်တော်တို့ကြားပြရပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီညမှာအာဆီယံကအဓိကပြောထားတာကတော့သူတို့ဟာအတိုက်ခံနဲ့ဆွေးနွေးရမယ်ဆိုတဲ့သဘောနောက်ပြီးတော့သူတို့ကိုယ်စားလှယ်လိုင်းနဲ့ပဲဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာစစ်ကောင်စီဘက်ကအခြေမရတဲ့အတွက်ကြောင့်ဒီဟာကိုမဖိတ်ဘူးဆိုတာသိထားရပါတယ်ဆိုတော့အခုတရုတ်ကသွားပြီးတော့ပြောလိုက်တဲ့အခါမှာအဲ့ဒီအချက်ကိုသဘောတူညီမှုရခဲ့သလားသူတို့နဲ့အတိုက်ခံနဲ့သူတို့မတွေ့ရင်လည်းနေပါစေဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ကိုအာဆီယံဆန္ဒအတိုင်းစစ်ကောင်စီဘက်ကမလိုက်လျော့လဲနေပါစေဖိတ်ပါလို့များ green light ပေးလိုက်သလားအဲ့ဒါလည်းစဉ်းစားကြရပါဘော
။အဲဟုတ်ကဲ့ဗျာအဲ့ဒီကိစ္စတော့ဟိုပြုတ်တန်ကသွားဆွေးနွေးတဲ့အချိန်မှာတော့ဟိုကအာဒီကိစ္စကိုလည်းထည့်ပြောဖို့ထည့်ပြီးတော့တောင်းဆိုဖို့ဆိုတာတော့မှားလိုက်မယ်လို့ထင်တယ်။သို့တော့ဒီဘက်ကအာဒီရတဲ့သတင်းပေါ့နော်ဒီဘက်က MP သတင်းဌာနကနေပြီးတော့တာသမန်နေနဲ့အဲဗိုလ်ချုပ်ဇော်မင်းတို့ထွန်လို့ရရရတဲ့တင်အရာကတော့ဟိုတရုတ်တန်တမန်ဆုံးကောရှန်ကဘာပြောတယ်ဆိုတာမဖော်ပြဘဲနဲ့အဲနာဇက်ကနေပြီးတော့ ဘာတွေရှင်းပြလိုက်တယ်ဆိုတာပဲပြောတယ်ဆိုတော့ကြည့်ရတာကတော့ဟိုတရုတ်တမ္မတ်ကပြောရရှိတာပြောတဲ့အချိန်မှာနာဇာကလည်းအဲသူတို့ရှေ့လုံငန်းစဉ်9ရက်နဲ့အီးဒီမှာ9ရက်ဆိုတဲ့ဥစ္စာကိုပဲပြန်ပြီးတော့ထပ်ပြီးတော့ပြောဖို့ရတယ်ဆိုတော့ဟိုသူတို့လိုချင်တဲ့အဖြစ်တော့ဟိုရမသွားဘူးလို့ဟိုတတိထားမိတယ်အကူကြီးတွေလည်းဒေါ်လာတန်းတော့ထူသွားတယ်လို့ဟိုကြားလိုက်ရပါတယ်ဗ
ျဟုတ်ကဲ့သူတို့လိုချင်တဲ့အဖြစ်ရမသွားဘူးဆိုတော့ဒီညမှာမြန်မာပြည်သူအများစုပေါ့လေမြန်မာပြည်ကဒီမိုကရေစီလိုလားလို့အခုတောင်းဆိုတိုက်ပွဲဝင်နေတဲ့လူတွေရောဆန္ဒရှိနေတဲ့ပြည်သူတွေရောသူတို့ရဲ့လူလားချက်ကိုလည်းပြောလို့ရတာပေါ့သူတို့ကလည်းပဲအတိုက်ခံနဲ့နှိပ်ပြီးတော့ဒီပြဿနာပြည်လဲရေးကိုအဓိကအဖြစ်ပြောနေကြတဲ့အချိန်မှာဒီပြဿနာပြည်လဲရေးအတွက်တစွန်းတစားရှေ့မရွေးပဲနဲ့လှုပ်သွားရဲဆိုတော့တကယ်လုံပုံလုံးကြီးကနည်းနည်းအများပြည်သူဘဝင်ကြစီရာနှလူသာဓုခေါဏညာဖြစ်ပါရလားခင်ဗျာ
ဒီကိစ္စကလေးကိုပဲကြည့်ပြောလို့ရှိရင်တော့ပြည်သူလူထုအမြင်မှာတော့ဒါကျေနပ်စရာမရှိဘူးပေါ့သို့တော့သူတို့မှာတခြားကိစ္စတွေရှိသေးတယ်ဥပမာတရုတ်ပြည်အနေနဲ့လည်းမြန်မာနိုင်ငံမှာသူ့ရဲ့ဒီ one belt one road စီမံကိန်းနဲ့အရင် NLD အစိုးရလက်ထက်ကလက်မှတ်ထိုးထားတဲ့စာချုပ်တွေကိုဆက်လက်ပြီးအကောင့်တဲပေါ်ဖို့သူတို့ဘက်ကလည်းလှုပ်ရှင်တဲ့ဆန္ဒရှိတယ်နာဆက်ကလည်းနိုင်ငံခြားရေးနှိမ့်ယုံနိုင်မှုငွေတွေမျောနေတဲ့အချိန်ဆိုတော့နာဆက်ကလည်းအဲ့ဒါကိုဟိုဖြစ်စေခြင်းပြီးသို့တော်တရုတ်ဘက်ကသူတို့ဖြစ်စေခြင်းတဲ့ဥစ္စာကိုတောင်းဆိုလိုက်မယ်လို့ထင်တယ်ခုထိတော့ကျွန်တော်သိရသလောက်ကတရုတ်ဘက်ကလိုလားတောင်းဆိုတဲ့ကိစ္စမှာ NLD ပါတီကိုမဖြတ်သိမ်းတာတခုပဲကျွန်တော်တို့သိထားမိတယ်ပြန်တဲ့ဟာတွေကတော့သူကမရက်တဲ့အပြင်ဆက်ဆက်ပြီးတော့လောက်တာတရားစွဲတာတွေကအခုနောက်ဆုံးဆိုရင် NLD ကောင်းဆောင်16ရောက်ရုပ်ောက်ပွဲမှာမတမတဲ့ကိစ္စတွေမှာသူတို့လည်းတာဝန်ရှိတယ်ဆိုပြီးတော့တရားဆွဲထားတယ်ဆိုတော့ပြုတ်ကဖြစ်စေခြင်းတဲ့ဟာဟိုသူကထပ်ကျင်ပြီးတော့လုံနေတယ်လို့ဖြစ်နေတာ
ဟုတ်ကဲ့ဆိုတော့ NLD ကဟုတ်ကဲ့
တပင်းရေးကလွဲလို့ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တခုဒီမှာဒီလိုက်ကိစ္စနဲ့ပတ်သက်ပြီးတော့ညီကုန်းဆွေးကျင်တာကတော့နိုင်ငံတိုင်းဟာနိုင်ငံသားဆက်ဆံရေးမှာကိုယ်အမျိုးသားအကျိုးစီးပွား national interest ကိုပဲကြီးကြတာပါဒါမှလည်းဒီကိစ္စမှာတော့တရုတ်ကသူတို့အကျိုးကိုပဲကြည်လွန်းတယ်မြန်မာပြည်သူတွေတကယ်မျှော်လင့်တောင်းတနေတဲ့ဘက်ကတစွန်းတစမရွေးအောင်မဆောင်ရွက်နိုင်ငယ်ပဲနဲ့လှုပ်သွားတယ်လို့ပြောရင်မှန်မလားခင်ဗျ
အဓိကသူစိုးရိမ်နေတာတခုကဒီမြန်မာနိုင်ငံမှာသူယဉ်ညံ့နိုင်မှုတွေကဒီကိစ္စတွေမဖြစ်ခင်တော့ဖေဖော်ဝါရီလတရက်နေ့မတိုင်ခင်တော့လက်နက်ကိုင်ပြပကတိရှိနေပေမဲ့သူကသူ့ယဉ်ကျေးနံမှုတွေကိုလုံခြုံစိတ်ချအောင်သူလှောက်ထားနိုင်တယ်အခုဒီပြပကအသက်ပေါ်လာတဲ့အခါမှာသူကစိတ်မချတော့ဘူးသူအကျိုးစီးပွားတွေထိခိုက်မှာစိုးတဲ့အတွက်ကြောင့်မလို့ကျွန်တော်နိုင်ငံကိုငြိမ်းငြိမ်းချမ်းချမ်းနဲ့နှစ်ဖက်ဒီကြေးကြေးလည်လည်နဲ့ရှေ့ဆက်သွားနိုင်မဲ့လမ်းကိုသူသုံးဖို့နေတာပေါ့အဲ့တော့နှစ်ဖက်စလုံးကအဲ့လိုလှုပ်လို့တိုက်တွန်းလို့မရဘူးသူတကယ်တော့နာဇက်ကဘက်ကိုတိုက်တော့နားချလို့မရဘူးဆိုရင်တော့သူကသူ့လုပ်ငန်းနေသူ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံစိတ်ချရအောင်တော့သူကတနည်းနည်းနဲ့တော့လုပ်လိုက်မယ်လို့ကျွန်တော်ကထင်နေတယ်ဆိုတာကတော့ဗျာဟိုတစ်ဖက်ကအဲ့လိုနားမထောင်ဘူးပြန်ကန်တယ်ဆိုလို့ရှင်တယောက်ကအပေါ်မှာတိတိတန်တန်ချင်းချင်းရှားရှားဘာမှမပြောဘဲနဲ့သူကတစ်ဖက်ကိုလည်းသူ့ကိုမကန်အောင်သူကအကူအညီပေးလိုက်တာမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးအခြေအနေမျိုးဖြစ်လာရင်တော့ဒါရကအနေနဲ့ကြံစည်တာတော့ကြီးငင်ဆိုင်ရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာဂျပန်နိုင်ငံရဲ့အကျိုးဆောင်မစ္စတာဆာဇကာဝါအခုသူလာတဲ့ဆိုတော့သူတို့နှစ်ယောက်လည်းပဲတော်တိုက်ဆိုင်နေပါတယ်ဦးရတော်ကလည်းဆိုတာပြောခဲ့တယ်သူတို့ညီတဲ့အကျိုးသူတို့ကိစ္စတွေရှိဆိုတော့ဒီခိုင်မာဖြစ်နေတဲ့ AA နဲ့ကိစ္စလူတွေကအေးအေးကိုတရုတ်ကနောက်ကကြိုကင်ထားတယ်ဆေးမြောက်ကတိုင်းသားအင်အားစုတွေလိုပဲအေးဟာလည်းပဲထိုးနှီးကြောင်းမလို့သတ်မှတ်ကြတယ်ဒါပေမဲ့ဒီငင်းငင်းရေးကိစ္စတွေမှာတရုတ်ကတည်းဂျပန်ကပိုပြီးချီလန်းဆက်နေတယ်လို့ဖြစ်နေပါလားခင်ဗျာအခုလောလောဆယ်ဖြစ်တဲ့ကိစ္စတွေမှာလည်းမစ္စတာဆာဇာကာဝါကအိမ်မှာကိုယ်တိုင်နှစ်ဖက်ကိုသွားတွေ့ရတယ်ရှိရဲဆိုတော့ဒီအရေးမှာတော့တရုတ်ထက်ဂျပန်ကပိုပြီးထိရောက်နေတယ်လို့ပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာကတော့ဟိုအခုလှုပ်ရှားတဲ့လှုပ်ရှားမှုကိုကြည့်ရင်တော့ဂျပန်ကရှေ့ရောက်နေပြီလို့ပြောနိုင်ပေမဲ့တရုတ်ဘက်အနေနဲ့ကျတော့လေအဲ့ဒါလို့ရှေ့ထွက်ပြရမလို့တော့ဘူးဆိုတဲ့အနေထားလို့ကျွန်တော်အထင်နဲ့သူရဲ့အဲ့ဒီရခိုင်ကြောက်ပြင်းတဲ့စိတ်ကားနေပြီးတော့အိန္ဒိယသမုဒ္ဒရာကိုထပ်မဲ့ထပ်ပေါက်ကအစိုးရကြရကြိုပြီးတော့ ဒါတွေလုံနေကြဖြစ်တဲ့အတွက်ကြောင့်မလို့အဲ့နေရာမှာသူစိတ်ချလက်ချဖြစ်နေပြီလားဆိုတော့ဘာမှသူကလုံးပြန်မလို့တော့ဘူးဆိုတဲ့အနေထားဒါပေမဲ့အဲ့ဒီနေရာမှာအိန္ဒိယကလည်းအဲ့ရခိုင်ဒေသနဲ့ချင်းပြည်နယ်ကိုဖြတ်ပြီးတော့သူကအရှိမြောက်ကိုသူကဒီရေလန်းပုံလန်းဖောက်ချင်တာအဲဖောက်လဲဖောက်အဲ့ဒီဟာမှာအိန္ဒိယကအနောက်ချက်တွေတွေ့တယ်အိန္ဒိယနဲ့ဂျပန်တဲကလည်းဘလို့ဆက်ဆက်ရှိရုံဆိုတော့အိန္ဒိယက look east act east policy ရမြန်မာကိုဖြတ်ပြီးတော့ခိုင်းတို့ဗီယက်နမ်တို့ကနေပြီးတော့ဂျပန်ကိုသူကဆက်ချင်တာအဲ့လိုဆိုတဲ့အခါကျတော့ဒါဂျပန်ကတော့အမှန်ကဒေသမှာသူနဲ့အဆင်ပြေလို့ရှိရင်ဘာပဲဖြစ်ဖြစ်အိန္ဒိယနဲ့လည်းအဆင်ပြေအောင်တော့သူ့ရဲ့ယင်းနည်းပြုံးနံမှုတွေဘာတွေလဲသူဩဇာရှိနေအောင်ပေါ့နော်အဲ့ဒါလိုကြိုးစားတယ်လို့ထင်တယ်နောက်တစ်ချက်ကနာဇတ်ကအသုံးချလိုက်တာပေါ့ဒီလာတဲ့ဘီလ်ရစ်ချ်ဆင်ကောဆာဆာကာဝါဝါနှစ်ယောက်လုံးက NLD လက်ထက်မှာလာသွားပြီးတော့အဆင်မပြေဖြစ်သွားကြတဲ့လူတွေဆာဆာကာဝါပထမအကြိမ်လာသွားပြီးတော့ဒီဘက်ကိုကြည့်ပြီးတော့အေအေတို့ဘာတို့နဲ့တွေ့ရက်ဖက်ဖွဲ့စည်းတင်နဲ့တွေ့ပြီးတော့ကြည့်ပြီးတဲ့အခါကျတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေတွေသူဖန်တီးပေးပါပြီအဲ့ဒါလုပ်ခွင့်ပေးပါလို့ပြောတာတောင်မှ NLD အစိုးရရွေးစရာရွေးကောက်ပွဲကျင်းပမပေးခဲ့ဘူးဆိုတော့အဆင်မပြေဘူးတခါဘေးရေးဆွေးချမ်းစစ်မှလည်းသူတောင်းဆိုတဲ့ကိစ္စအဆင်မပြေတဲ့အချင်းအဲဒီ
တော့
ခံလိုက်ရတာပေါ့အခုနဇကအဲ့အစီအစဉ်ရဲ့လူနှစ်ယောက်လုံးကိုအစီအပြောင်းသူကနိုင်ငံရေးအရာအတုံးချဒါလို့ပြောရမှာပေါ့လေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြတာကိုညီကုန်းချုပ်ပြောမှာဆိုရင်ဒီနိုင်ငံသားကပုဂ္ဂိုလ်ရေအခုတော်တော်လေးဆက်သွက်လွက်လဲလာနေကြတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီကိုကျွေးတာတဲ့သူတို့ရဲ့အကျိုးစီးပွားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားကိုပို့ပြီးတော့ဖြစ်ထွန်းစေတယ်လို့ဆုံးသတ်ပြီးဒီကုန်းချုပ်ပြမယ်ဆိုရင်မှန်မလားခင်ဗျာ
အဲဟုတ်ကဲ့အဲ့လိုပြောလို့ရပါတယ်ဒီသူတို့အကျိုးစီးပွားကောင်းကောင်းဖြစ်တယ်အောင်မြင်တယ်လို့ပြောနိုင်တယ်လို့စစ်ကောင်စီဘက်ကကျတော့ပို့ပြီးတော့အပြတ်ထွက်သွားတယ်လို့သုံးသတ်မယ်လို့ကျွန်တော်တော့ထင်ပါတယ
်မြန်မာနိုင်ငံကိုလာကြတဲ့ပြည်ပဧည့်သည်တော်တွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဦးကျော်စံသားရဲ့မြန်မာအရေးသုံးသတ်ချက်မှာနှားဆင်ကြရတာဖြစ်ပါတယ်အခုတော့ဒေါက်တာတန့်စော်ရဲ့လူမှုကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ဖျားနာမှုနဲ့ရာသီတုပ်ကွေးဖျားနာမှုလက္ခဏာတွေဘယ်လိုကွာခြားသလဲဆိုတာကိုတင်ဆက်ထားပါတယ်ဗျာ
ဒီအပိုင်းမှာကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်လာသလိုရာသီတုပ်ကွေးနဲ့တာမန်အေးမီရောဂါကြောင့်ဖျားနာတဲ့သူတွေလည်းများပြားလာနေတာပါဖျားနာပြီဆိုရင်ကိုဗစ်ကြောင့်ဖြစ်တာလားတာမန်ဖျားနာတာကြောင့်ဖြစ်တာလားဆိုပြီးဆိုရင်ပုံမှန်ကြားတာကိုလည်းတွေ့မြင်နေရပါတယ်ကိုဗစ်ကြောင့်ဖျားနာတာနဲ့ဒုက္ခရောဂါကြောင့်ဖျားနာတာတွေရဲ့တူညီတဲ့လက္ခဏာနဲ့မတူညီတဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုခုဆံဝင်တူဖြစ်တူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့လူရဲ့ခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ဖြစ်ဖြစ်ဘက်တီးရီးယားဖြစ်ဖြစ်ဝင်ရောက်သွားပြီဆိုရင်တော့အဓိကပြတဲ့လက္ခဏာတော့ကိုပူတာပေါ့နော်ဖျားခြင်းပေါ့။အဲ့တော့ဖျားတဲ့ဆိုတာတော့ဝင်ရောက်သွားတဲ့ဗိုင်းရပ်စ်နဲ့ဘက်တီးရီးယားတွေကိုကိုယ့်ရဲ့ကိုယ်ခန္ဓာစနစ်ကတိုက်ခိုက်တဲ့အခါမှာထွက်လာတဲ့ဓာတ်တွေကြောင့်လူရဲ့ခန္ဓာကိုယ်ရဲ့အပူချိန်မြင့်မားလာတယ်။တစ်ဖက်ကတော့အပူချိန်မြင့်မားလာခြင်းအပြင်ဝင်ရောက်လာတဲ့ဘက်တီးရီးယားနဲ့ဗိုင်းရပ်စ်ရဲ့ environment ပြောင်းလဲသွားတဲ့အခါမှာသူတို့ရဲ့အသေးပြောက်မှုတော့ပိုပြီးမြင့်နိုင်တယ်။ဒါကြောင့်ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်အပူချိန်ကမြင့်မားလာတာမျိုးရှိတယ်ပေါ့နော်။ဆိုတော့ဒါတွေကတော့အများစုမှတူကြတယ
်။ကိုဗစ်ကြောင့်ဖြစ်တဲ့ကိုယ်ပူချိန်မြင့်တက်ပုံနဲ့ရာသီတဝက်ကြောင့်ဖြစ်တဲ့ကိုယ်ပူချိန်မြင့်တက်ပုံတွေဟာအနည်းငယ်ကွဲပြားခြားနာမှုရှိပြီးကိုဗစ်ကြောင့်ဖြစ်တဲ့အဖျားဟာရည်တူလေးရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့ဒီကိုဗစ် -19 ဖြစ်စင်မှလည်းပဲဆရာတို့ယောဂဖြစ်ခါစားမှရိုးရိုးအေးမိတဲ့ virus ဝင်တဲ့လက္ခဏာတုတ်ကွေးရာသီတုတ်ကွေးရဲ့လက္ခဏာတွေကိုဗစ် -19 လက္ခဏာဆိုပြီးတော့ဆရာတို့ကော်လံလေး3ခုနဲ့ဒုနာလူတွေကိုအသိပညာပေးထားတာလည်းရှိရပေါ့နော်။ဆိုတော့ဒီမှာဒီတစ်ခေါက်ဖြစ်တဲ့ဒီဖျားနာမှုတွေမှာအများစုဆရာတို့တွေ့ရတာကတော့ဖျားတဲ့အခါဒီကိုဗစ် -19 နဲ့ပါကွာလဲဆိုတော့အပူချိန်မြင့်တဲ့လူတွေများတယ်။ဥပမာအဖျားတရားနှစ်နဲ့အထက်ဖြစ်တဲ့သူတွေပို့တွေ့ရတယ်ပေါ့နော်အဲ့တော့ COVID-19 ကတော့ဖျားသည်တရားပပတ်လည်မှာပဲဖြစ်ပြီးတချို့ဆိုတရက်နဲ့ဖျားတာတွေကပျောက်သွားတယ်ဆိုပြီးတော့ပြောကြတယ်ဒါပေမဲ့အခုတွေ့ရတဲ့ဖျားနာခြင်းမှာတော့ဖျားက3ရက်လောက်ထိကြာတယ်အဖျားသည်တရားနှစ်လောက်ထိဖြစ်အမြင့်နေပေါ့နော်ဒါကြောင့်ဖျားတရားနှစ်ထက်ဖြစ်သွားပြီဆိုရင်တော့ဘက်တီးရီးယားကြောင့်ဖြစ်တာပုံများတယ်ရာသီတုပ်ကွေးကြောင့်ဖြစ်တာပုံများတယ်လို့အကြမ်းမြင်ဆရာအနေနဲ့ယူဆတယ်ပေါ့နော
်လေကြောင်းနာတာကို COVID ကြောင့်ဖြစ်တဲ့ဖျားနာတာရောရာသီတုပ်ကွေးကြောင့်ဖြစ်တဲ့ဖျားနာတာမှာပါတွေ့နိုင်ပေမဲ့ဒီကနေ့ကိုဗစ်တရားလိုင်းမှာတော့ကိုဗစ်ဖြစ်တဲ့လူတွေမှာလေကြောင်းနာတာတွေ့ရတဲ့ရာဂိုင်းတော့အလွန်နှေးပါခဲ့တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်နောက်တစ်ခုကတော့ဒီတစ်ခေါက်ဖျားနာတဲ့လူများစုမှာဆရာတွေ့ရတာဘာလဲဆိုတော့လေပင်နာတာလေကြောင်းနာ ဆိုတော့အဲ့ဒါတော့ဆရာတို့ sore throat pharyngitis tonsillitis ပေါ့နော်အာခေါင်ရောင်နဲ့အာသီးရောင်နဲ့လက္ခဏာတွေမှာလဲကျောင်းတာတယ်အဲ့တော့ bacteria infection ရော virus infection ရောလဲကျောင်းတာတယ်သို့တော့ဒီဆရာတို့ဒီပြီးခဲ့တဲ့တတိယ wave မှာဖြစ်တဲ့ covid-19 ရောဂါမှာတော့လဲကျောင်းတာတဲ့လူကတော်တော်လေးဆရာလူနာတွေကမှာတော်တော်နည်းပါတယ်လူရောက်တရာမှာတရောင်နှစ်ယောက်လောက်ကပဲလဲကျောင်းတာတယ်လို့ပြောတယ်ပေါ့နော်ဒါကြောင့်မလို့လဲကျောင်းတာနဲ့အပြားကြီးတာနဲ့တစ်ခုတွဲလိုက်လို့ရှိရင်တော့ဆရာတို့က covid-19 ဖြစ်ဖို့ရာခိုင်နှုန်းနည်းပြီးတော့ဆရာတို့တုတ်ကွေးယောဂါနဲ့ဒီခြားဘက်တီးရီးယားယောဂါတွေကြောင့်ဖြစ်တာပုံများတယ်လို့သိရတယ
်။အနံ့ပြောတဲ့လက္ခဏာရှိရင် covid ဖြစ်ဖို့ရာခိုင်နှုန်းများတာပါ။ဒီအပိုင်းဖြားတဲ့လူတွေမှာတော့အနံ့ပြောတဲ့လက္ခဏာအပါအဝင် covid လက္ခဏာရှိတဲ့လူတွေကိုအတွေ့နည်းတယ်လို့သိရပါတယ်။ဖြားနာတဲ့လူများစုဟာရာသီတုတ်ကွေးနဲ့တာမန်အေးမီဖြားနာတာတွေဖြစ်နိုင်ပေမဲ့အခါရက်ရှိနေပြီဆိုရင်တော့မပေါ်ဆပဲဆရာဝန်နဲ့ပြသတာတိုင်းပင်တင်တယ်လို့ဒေါက်တာဦးမော်ကျော်နိုင်ကအခုလိုချက်ပေးပါတယ်
။အခုဆရာတို့ဒီတပတ်နှစ်ပတ်မှတွေ့ရတဲ့ဖြားနာခြင်းတွေမှာတော့အနံ့ပြောက်တာကိုလုံးဝမတွေ့ရသလောက်ပဲ။နောက်တကြောင်နမ်းပြောက်ပြီဆိုတော့ covid-19 ပဲဖြစ်မယ်နမ်းမပြောက်ဘူးဆိုရင်တော့တခြားပိုးတွေပိုဖြစ်နိုင်တယ်နောက်တစ်ခုကဒီတစ်ခေါက်ဆရာတို့တွေ့တဲ့အဖျားနာတွေဒီအများစုဒီ3ရက်နဲ့5ရက်အတွင်းမှာပုံမှန်ပြန်ဖြစ်သွားတယ်နောက်ပုံမှန်ဖြစ်တဲ့ဆိုအဖျားလဲကျသွားတယ်ချောင်းဆိုးတာတွေလက်ချောင်းနာတာတွေရော့ကျသွားတယ်နောက်အောက်ဆီဂျင်ထိခိုက်မှုမရှိဘူးအဆုတ်ထိခိုက်အောက်ဆီဂျင်ကျတာမရှိဘူးအဆုတ်ထိခိုက်မှုမရှိဘူးเนาะဆိုတော့ဒီဟာတွေဒီ covid-19 နဲ့နည်းနည်းကွာခြားနိုင်တဲ့မှန်ဆချက်ဖြစ်ပါတယ်အဲ့တော့တကယ်၍များဒီယာဒီမှာအဖျားဒီ9ရက်9ရက်အထိဆက်ပြီးတားရှိနေမယ်9ရက်ပြည့်တဲ့အထိလူအကောင်းအောင်လလန်းဆန်းဆန်းမရှိဘူးနေမကောင်းသေးဘူးဆိုရင်တော့ဆရာဝန်နဲ့ပြတ်တာပြီးတော့ဒါဒီဘယ်ယောဂါကြောင့်ဖြစ်တာလဲဆိုတာဆက်ပြီးစစ်ဆေးဖို့လိုအပ်နိုင်တယ်။အဲ့တော့ဆိုတော့ covid-19 ယောဂါများဖြစ်ခဲ့ရင်9ရက်နောက်ပိုင်းမှာအဆုတ်ထိခိုက်ပြီးတော့ဒီအောက်ဆီဂျင်ကျတာတွေဒီသက်အန္တရာယ်ရှိတာတွေဆက်လက်ဖြစ်ပွားနိုင်တဲ့အတွက်9ရက်အထိမှာဖြားနာတာကြီးမပြောက်သေးဘူးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့စနစ်တကျကုသမှုခိုင်ဖို့ဒီကြအနေနဲ့နောက်ဆုံးအကြံပြုချက်
ဒီအပိုင်းမှာကိုဗစ်ကြောင့်ဖျားနာတဲ့သူရောရာသီတုတ်ကွေးနဲ့တာမန်အေးမိတာကြောင့်ဖျားနာတဲ့သူရောအရေးတွေ့မြင့်နေတာကြောင့်ကိုဗစ်ဖျားနာတဲ့ရာသီတုတ်ကွေးဖျားနာတာမန်အေးမိဖျားနာတို့ရဲ့လက္ခဏာကွဲပြားပုံတွေအကြောင်းကိုသတိပေးပို့လိုက်ကြပါမယ်ကျွန်တော်တို့ပ
ါဒေါက်တာတန်းစောရဲ့လူမှုကျန်းမာရေးကဏ္ဍမှာဖျားနာမှုတွေဘယ်လိုကွာခြားသလဲဆိုတဲ့လက္ခဏာတွေကိုတင်ပြခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ
ကာနာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးဝဲအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထပ်ပြီးတော့ထွက်လာပါပြီ2022ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာဆက်ကစားကြတာမှာဘရာဇီးဖြင့်သစ်စပိန်အင်္ဂလန်ဘယ်လ်ဂျီယံခရိုအေးရှားဆာဗီးယားနဲ့ဆွစ်ဇာလန်အသင်းတွေခြေစစ်ပွဲအောင်ခဲ့ကြပါတယ်။တောင်အမေရိကဇုံဘက်မှာတော့ဘရာဇီးနဲ့ကိုလံဘီယာတို့နိုမာ7ရက်နေ့ကကစားခဲ့ကြတာမှာဘရာဇီးကကိုလံဘီယာကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ဘရာဇီးအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့လူကတ်စ်ပါခေတာကသွင်းခဲ့တာပါ။ဘရာဇီးသင်းဟာ12ပွဲကစားပြီးချိန်မှာ12ပွဲနိုင်2ပွဲသီး34မှတ်နဲ့တောင်အမေရိကဇုံကနေပထမဆုံးခြေစစ်ပွဲအောင်လာတဲ့အသင်းဖြစ်လာခဲ့ပါတယ်
။ Sim, claro, agora classificado podemos já comemorar e nos preparar ainda mais para a Copa do Mundo que tá cada vez mais perto.
အခုကျွန်တော်တို့ခြေစစ်ပွဲအောင်သွားပါပြီ။ဒါကြောင့်ကျွန်တော်တို့အောင်ပွဲခံပြီးတော့ကမ္ဘာဖလားအတွက်လည်းစတင်ပြင်ဆင်နိုင်ပါပြီ။ကျွန်တော်တို့အသင်းသားတွေကလည်းပို့ပြီးတော့စုစုစည်းစည်းနဲ့ရှိလာနေပါပြီ။ဒါကကျွန်တော်တို့အတွက်ရည်ကြီးပါတယ်။အိမ်ခွေးမှာအခုလိုကျွန်တော်တို့ပိတ်သက်တွေအားပေးမှုကြောင့်ကျွန်တော်တို့အနိုင်ရခဲ့တာပါ
။ဥရောပဇုံဘက်မှာတော့နိုမာ73ရက်နေ့ကပြင်သစ်ကကာဇက်စတန်ကို8-6မရှိဘယ်လ်ဂျီယံကအက်စတိုးနီးယားကို3-2နဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်ခဲ့ကြပါတယ်။အင်္ဂလိပ်နေကကစားတဲ့ခရိုအေးရှားနဲ့ရုရှားပွဲမှာတော့ရုရှားဘက်ကကိုကိုကိုသွင်းတဲ့ဂိုးတွေနဲ့ခရိုအေးရှားကနိုင်တော့တာကြောင့်ရုရှားကိုကျော်တက်ပြီးတော့23မှတ်နဲ့အုပ်စုပထမရပြီးခြေစစ်ပွဲအောင်ခဲ့ပါတယ်။အုပ်စုဘီကစပိန်နဲ့ဆွီဒင်ပွဲမှာတော့စပိန်ကပွဲပြီးကနေမှမိုရာသွင်းတဲ့ဂိုးနဲ့တကူးကူးမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပေမဲ့ပေါ်တူဂီအသင်းကတော့အိမ်ခွေးမှာဆာဗီးယားကိုရှေ့ကနေဥဆောင်နေပြီးမှပွဲပြီးကနေပေးလိုက်ရတဲ့ဂိုးနဲ့ငိုးတကိုးနဲ့ရှုံးတာကြောင့်ဆာဗီးယားကကျော်တက်ပြီးတော့အုပ်စုပထမနဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။တကယ်လို့ဒီပွဲမှာပေါ်တူဂီအနေနဲ့တည်ကြခဲ့ရင်တောင်မှခြေစစ်ပွဲအောင်မှာဖြစ်ပေမဲ့ရှုံးသွားတဲ့အတွက်ရှုံးထွက်ဆင့်ကိုဆက်ပြီးတော့ကစားရမှာဖြစ်ပါတယ်။ဒန်လန်လေးကကစားတဲ့ပွဲတွေမှာတော့ဥရောပချန်ပီယံအီတလီကမြောက်အိုင်လန်နဲ့ဂိုးမရှိသေးကြသွားပြီးတော့ဆွစ်ဇာလန်ကဘူလ်ဂေးရီးယားကို4-6မရှိနဲ့နိုင်သွားတာကြောင့်ဆွစ်ဇာလန်က18မှတ်နဲ့တိုက်ရိုက်ခြေစစ်ပွဲအောင်ပြီးတော့အီတလီကတော့ပလေးအော့ဖ်ကျုံးထွက်ဒုတိယဆင့်ကိုကစားရမှာဖြစ်ပါတယ်။အုပ်စုအိုင်မှာတော့အင်္ဂလန်ကဆာမာရီနိုကို10-6မရှိနဲ့နိုင်ပြီးပိုလန်ကဟန်ဂေရီကို2-2နဲ့ရှုံးပါတယ်။ ။ဒါကြောင့်အင်္ဂလန်က26မှတ်နဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ2020ကမ္ဘာဖလားအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာချိန်မှာပဲကာတာကမ္ဘာဖလားအတွက်လန်ဒန်အခမ်းအနားကိုလည်းဒိုဟာမြို့မှာနိုဝင်ဘာ14ရက်နေ့ကလုပ်ခဲ့ကြပါတယ်ဒိုဟာမြို့စိတ်ကမ်းမှာဒီအခမ်းအနားကိုလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာတော့အင်ရှင်ကာတာနဲ့အတူအဲ့ဒီရက်မတိုင်စောပိုင်းကကမ္ဘာဖလားခြေစစ်ပွဲအောင်ထားတဲ့ဂျာမနီ၊ဘရဇီး၊ဒန်မတ်၊ပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကတန်တမန်တွေကိုယ်စားလှယ်တွေတက်ရောက်ပြီးတော့သူတို့နိုင်ငံရဲ့အလံတွေကိုလွင့်တင်ခဲ့ကြပါတယ်
احنا الان في مهرجان رفع الاعلام ترحيبا بالدول المتاهله لكاس العالم 2022 في قطر
كان نغما جيبا مي 2022 كبا فلاغو تشي سيت بوي اوندا ده نغاني كو جوزو ده اني نه دي الاندين اخانا كو لوتا با دي لما جرماني اتين با با ده ناوي برازيل بلجيان بينت اتين دي تشي سيت بوي اوندا بي بيا تكين كا كاونجي بي ده اتين دي مجا كي ما تابي يوك لاما با جنرو اني نه نغان دغا ما دگه كو بيو شين ديا كاون نه كبا فلاجي فيت ناي مو اتوي سيزن ني بي دي ما شي ده لو دي كا لي اتين ني كو جو جو جا ما با بو وا سا بي بيان بوي جين با بو كا تنين لوتا لو رو بي دي بوي كو كارا بي دو دي كا لي بيو شين زوا سين نوي جا ما فيت با ده
ရှင်းနေမှာကျင်းပမဲ့ကာတာကမ္ဘာဖလားကိုတော့ကာတာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်ပုံမှန်ကျင်းပနေကြဂျွန်လမှာကျင်းပမှာမဟုတ်ဘဲအပူချိန်သက်သာတဲ့နိုဝင်ဘာ21ရက်နေ့ကနေဒီဇင်ဘာ18ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ရှင်းလေပိုင်းဒေသမှာကမ္ဘာဖလားကိုတခါမှမကျင်းပဘူးသေးတာရဲ့ပြီးတော့ပုံမှန်ကျင်းပနေချိန်မဟုတ်တဲ့ဥရောပဘောလုံးရာသီတစ်ဝက်လောက်မှာကြားဖြတ်ပြီးတော့ကျင်းပမှာဖြစ်တဲ့အတွက်ဒီကမ္ဘာဖလားပွဲနဲ့အသင်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေအကျိုးဆက်တွေရှိလာမလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ဇန်နဝါရီဘက်မှာတော့ဆွစ်ဇာလန်နိုင်ငံကနာမည်ကြီးရောဂျာဖက်ရာဟာလာမယ့် Australian Open Tennis ပြိုင်ပွဲနဲ့လွဲချော်နိုင်တယ်ဆိုပြီးတော့သူ့ရဲ့နှီးပြကပြောလိုက်ပါတယ်။ဖက်ရာဟာ Australian Open မှာကစားဖို့အတွက်အချိန်မီကြန့်ခိုင်လာဖို့မဖြစ်နိုင်ဘူးလို့နှီးပြEvan Lubicic ka pyo ba de.
Veramente poche, veramente poche perché sei ancora in fase di riabilitazione, conoscendolo lui vuole essere pronto al 100% di poter vincere il torneo.
Yuda lo pyo yin no tu a pyan pwe ko nan ya ko twel le tia ya gain no apie wa a sin the phit chin ne so ra ye. Pi lo tu a pou man dai ka za ni bo twel pyan thu daw le a sin ma bi shi ni de lo ka za nei mo khwin ye ga nan nan le be shi ba. Australia Open ကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူ့အနေနဲ့တတိချင်းစီရှေ့ဆက်သွားမှာပေါ့။သူကအခုဆိုအသက်40ရှိပြီဆိုတော့ပြန်ပြီးတော့ပုံမှန်အတိုင်းဖြစ်ဖို့ကအရင်လိုမဟုတ်ဘဲကြာတဲ့အတွက်ကျွန်တော်တို့အနေနဲ့စိတ်ရှည်ဖို့တော့လိုပြီးတော့ဖြည်းဖြည်းချင်းလုပ်သွားမှာပေါ့
။အခုလောလောဆယ်မှာတော့ Djokovic, Federer နဲ့ Nadal တို့သုံးစလုံးဟာ Grand Slam ကိုအကြိမ်20စီနဲ့အများဆုံးရထားတာလဲတူနေတာကြောင့်တကယ်လို့ Federer ဝင်ပြိုင်နိုင်ပြီးတော့၃ရောက်စလုံးသာကစားနိုင်ခဲ့ရင်တော့ဒီပွဲကလည်း Grand Slam ကိုအကြိမ်20စီနဲ့အများဆုံးရထားတဲ့သူ၃ရောက်စလုံးပြိုင်တဲ့ပထမဆုံးပွဲဖြစ်လာမှာပါ။ဒါကြောင့် Australian Open Tennis ပြိုင်ပွဲတောင်းဝန်ရှိသူတွေဘက်ကတော့သူတို့၃ရောက်စလုံးပြိုင်နိုင်ဖို့ကိုကြိုးလင့်နေကြပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ဆက်သွားတဲ့တပတ်တွင်းအားကစားသတင်းတွေထဲမှာကန္နာမျိုးစုံကအကစားသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ VOE ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကခရစ်ယာန်ဘုရားကျောင်းတွေနဲ့လူနေအိမ်တွေအပါအဝင်ရွာလုံးကျွတ်မိရှို့တာတွေလုပ်ခဲ့ပါတယ်မြန်မာစစ်တပ်ကပြည်သူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရက်ဆက်စွာနှိပ်ကွပ်တာတွေနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့အကြမ်းဖက်နှိမ်နင်းတာတွေဆက်လက်အရှိန်မြှင့်လှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မကင်းဖြစ်ရပါတယ်။မြန်မာစစ်တပ်ကပြည်သူတွေရဲ့နေအိမ်တွေနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေပါမကျန်နှိပ်ကွပ်နေတဲ့ရက်ဆက်တဲ့လုပ်ရမျိုးကိုအပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောပါတယ်။ဒီလိုလောက်ရတဲ့ဟာစစ်အစိုးရပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုလုံးဝခရုမစိုက်ဘူးအလေးမထားဘူးဆိုတာကိုပြသလိုက်တာပါပဲလို့ဆိုပါတယ်မြန်မာစစ်တပ်ကိုလက်နက်မယောင်းချရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်မဖြစ်ပွားအောင်ကာကွယ်နိုင်ဖို့မြန်မာစစ်တပ်အနေနဲ့တာဝန်ခံဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့မစ္စတာနက်ပရိုက်စ်ကတောင်းဆိုလိုက်ပါတယ် မြန်မာစစ်တပ်ကဒီမိုကရေစီနိလန်တကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ၁ရက်နေ့အာဏာသိမ်းဖယ်ရှားခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်ခေါင်းဆောင်တွေကိုဒီနေ့အထိထိမ့်သိမ်းထားဆဲဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးစစ်တပ်ကအာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနဲ့နှိမ့်နှင်းခဲ့တာမှာ1200ကျော်သေဆုံးပြီးအစိုးရအရာရှိတွေတက်ကြွလှုပ်ရှားသူတွေတည်င်းတောက်တွေနဲ့နိုင်ငံသားတွေအပါအဝင်9000ကျော်ဖမ်းဆီးခဲ့ပါတယ်။မြန်မာစစ်တပ်ကနိုင်ငံရဲ့ဒေသတော်တော်များများမှာထိုးစစ်ဆင်တာတွေအရှိန်မြင့်လှုပ်ဆောင်နေတာကြောင့်ဒေသခံတွေအမြောက်အများအိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးကိုဗစ်ရောဂါအန္တရာယ်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေကြပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံရဲ့ဒေသတချို့မှာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစစ်ရေးထိုးစစ်ဆင်တာတွေတိုးလုံနေတာကြောင့်စိုးရိမ်မိတယ်လို့ Mr. Ned Price ကအလေးအနက်ပြောဆိုလိုက်ပါတယ်။အကြမ်းဖက်နှိမ်နင်းတာတွေကိုချက်ချင်းရပ်တန့်ရပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေအားလုံးပြန်လွှတ်ပေးပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထိန်းသိမ်းဖို့ Mr. Ned Price ကတောင်းဆိုလိုက်ပါတယ်။စစ်တပ်ကမြန်မာပြည်သူတွေကိုရက်ဆက်ကြမ်းကြုတ်စွာနှိပ်ကွပ်မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းသွားမှာဖြစ်ကြောင်းမြမအကြက်အတဲကိုငြိမ်းချမ်းစွာအပြေရှာရေးမြန်မာနိုင်ငံဒီမိုကရေစီလမ်းမှန်ပေါ်ပြန်လည်ထိန်းသိမ်းနိုင်ရေးအတွက်ကြိုးပမ်းနေကြသူအားလုံးအပါအဝင်မြမပြည်သူတွေကိုဆက်လက်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရ Net Price ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကြာသာပတေးနေ့ညဘက်9:00-10:00ထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925/32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။
အာဖဂန်ဘူဗန်ကပိုင်ဆိုင်တဲ့ဒေါ်လာ9ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးဗန်နာယီယာပိတ်ဆို့တန်းခတ်ထားတာကိုရုတ်သိမ်းမပေးရင်အာဖဂန်နစ္စတန်နိုင်ငံကနေဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းတာလီဘန်နိုင်ငံကြီးဝန်ကြီးကအမေရိကန်ကွန်ဂရက်စ်တော်ကိုဗုဒ္ဓနေ့ကအိတ်ဖွင့်ပေးစာတစ်စောင်ရေးသားတရီပေးလိုက်ပါတယ်။ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေသာမကအခက်အခဲကြုံနေရတဲ့တန်းနဲ့ချီတဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နေနေရတယ်လို့တာလီဘန်နိုင်ငံကြီးဝန်ကြီးအမီယာခန်မူတာကီရဲ့ယုံကအင်္ဂလိပ်ဘာသာပါဝင်ဘာသာပေါင်းစုံနဲ့ရေးသားထုတ်ပြန်တဲ့စာထဲမှာဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံမှာအာရမပြုချမှုကျူးလွန်သူတွေကိုဒါရုန်နီးနဲ့တင်းကွတ်တာပါဝင်ပြင်းထန်တဲ့အဖြစ်ပေးဖို့နဲ့အမှုတွေကိုမြန်မြန်ဆန်ဆန်စီရင်ဖို့ဥပဒေတရက်ကိုပေါ်ဒူးနေမှာလွှတ်တော်ကအတည်ပြုလိုက်ပါတယ်။မကြသေးငါဆက်လို့အမျိုးသမီးနဲ့ကလေးတွေပေါ်အာရမပြုချမှုတွေတိုးလာနေရကထိရရောက်အေးအေးဖို့တောင်းဆိုမှုတွေထွက်ပေါ်လာနေချိန်မှာလွှတ်တော်ကပြတ်ထန်လိုက်တာပါ။ဥပဒေသေးရအာရမပြုချမှုဆွဲချက်တွေနဲ့လိန်ပိုင်းဆိုင်ရာစော်ကားမှုတွေကိုဆုံးဖြတ်စီရင်ဖို့တတ်နိုင်သမျှလေးလလောက်အတွင်းမှာမြန်မြန်ဆန်ဆန်စီရင်ဖို့နိုင်ငံတော်အစိုးရမှဆူရကနေအထူးခရုံးတွေစီစဉ်ပေးရမှာလည်းဖြစ်ပါတယ်။ကမ္ဘာတစ်လောဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံရဲ့ဌာနကနှစ်စဉ်ဆုံးဖြတ်သတ်မှတ်တဲ့အထဲမှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းလိုက်ပါတယ်။နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ ERA ရဘာသာရေးလွတ်လပ်ခွင့်ချူပေါက်တဲ့အစိုးရတွေအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနှစ်မှာလည်းဆက်လက်စီရင်သွင်းနေတာပါ။မြန်မာ၊တရုတ်၊ရုရှား၊မြောက်ကိုရီးယား၊အီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချူပေါက်မှုတွေကိုစနစ်တကျကျူးလွန်ရမှာပါဝင်ပတ်သက်တာဓမ္မမို့လက်ခံထားတာကြောင့်စိုးရိမ်စရာနိုင်ငံတွေဖြစ်နေသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထုတ်ရေးကြေညာရေးထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်ဖို့ကတော့မန်အင်ဂျင်နိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီ ခုတ်နဲ့ဒဲရက်စမစ်တို့ဖြစ်ကြပါတယ်။သောတာပတိနေ့မနေ့ VO ရဲ့အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းလူမီတာ3249လိုင်းလံမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ။သောရစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.